to the Voice of America in Burmese.
Mingla nya jama shin. ဒီ American တန်ရင်2019ခုနှစ်ဇူလိုင်လ19ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျွန်မများသစဉ်အောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းပါဒီညနားဆက်ရမယ့်သတင်းတွေမှာတော့ American အလုပ်တော်တွေကလူနည်းစုမျိုးသမီးတွတ်တော်အမတ်တွေကိုသမတ်တော်နဲ့ Trump ကလူမျိုးရေးခွဲခြားတဲ့သဘောမျိုးပြောဆိုခဲ့တဲ့ပေါ်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေကိုအလုပ်တော်မှာမဲခွဲတည်ပြလိုက်ပါတယ်ရွှေရမစင်းနေဦးရီမဲ့တပြက်ခံရမှုတွေအတွက်မြန်မာစစ်တပ်အခြေခံဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ပတ်ဆိုင်ရာထိတ်တန့်ခေါင်းဆောင်တချို့ကိုအမေရိကန်က Facebook တန်ခတ်အရေးယူလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုယ်စားဝန်လှိုင်နဲ့သူကြီးညာပြီးတော့မှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနောက်ဆင်ရမယ့်သတင်းလှော်ရီမှာတော့တက်မရော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်အခြားစစ်တပ်ခေါင်းဆောင်၃ဦးကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားအရေးယူခဲ့တဲ့အပေါ်မှာ
အမေရိကန်ဘက်က Facebook မှုကြီးဆက်လုပ်တဲ့အဲ့ကြောင့်မို့လို့နိုင်ငံတကာမှာတော့တမတော်ရဲ့ဂုံသိပ
်ပါ SNLD ပါတီထွေထွေတွင်ရင်မှုဦးဆိုင်လေးပြောသွားတာပါနောက်ပိုင်းမှာဒီအဆုံကိုနှာစင်ရပါမယ်ဒီသတင်းနဲ့အတူ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်45ဦးကော်မတီကတင်သွင်းတဲ့အစီရင်ခံစာထောက်ခံပွဲနဲ့ကန့်ကွက်ဆန္ဒပြပွဲတွေကိုဗုဒ္ဓဟူးနေ့ကရန်ကုန်မြို့တော်ခမ်းမရှိမှာအပြိုင်ဆိုင်ပြုလုပ်ခဲ့တဲ့အကြောင်းနဲ့အခြားစိတ်ဝင်စားစရာသတင်းလှတွေကိုနှာစင်ရပါမယ်သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမကြီးတုံသက်ချက်တို့အပြင်တပတ်တွင်းအားကစားသတင်းလှတွေကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ဒီကနေ့ညပိုင်းတွင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးပါရှင်
။အမေရိကန်အောက်လွှတ်တော်တွေကလူနည်းစုအမျိုးသမီးလွှတ်တော်အမတ်တွေပေါ်တမန်တော်နဲ့ Trump ကလူမျိုးရေးခွဲခြားတဲ့သဘောမျိုးမှတ်ချက်ပြီးပြောဆိုခဲ့တဲ့ပေါ်ဖြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုမနေ့ကအောက်လွှတ်တော်မှာအတည်ပြုမဲခွဲရမှာတော့ဒီမိုကရက်ကိုယ်စားလှယ်တွေအားလုံးပြင် Republican Party ဝင်၄ဦးလည်းပါဝင်ပါတယ်။အမေရိကန်နိုင်ငံသားဖြစ်လာသူတွေနဲ့အသားအရောင်ရှိသူတွေပေါ်မုန်းဒီစိတ်တွေစိုးရိမ်ကြောက်လန့်စိတ်တွေပေါ်ပေါက်လာစေမယ့်တမန်တော် Trump ရဲ့မှတ်ချက်ပေါ်အပြည့်အထန်ရှုတ်ချထားတဲ့ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ140ကန့်ကွက်မဲ189မဲနဲ့မဲခွဲအတည်ပြုလိုက်တာပါ။တမန်ရဲ့လူမျိုးရေးခွဲခြားတဲ့ဒါလူမှုကွန်ရက်ကမှတ်ချက်တွေကိုရှုတ်ချရမှာလွတ်တော်တရားလုံးပါကြဖို့လေအလွတ်တော်ဥက္ကဋ္ဌနန်စီပလိုစီကတိုက်တွန်းခဲ့ပါတယ် Republican ကိုယ်စားလှယ်ဒေါက်ကောလင်းစ်ကတော့အလွတ်တော်ဥက္ကဋ္ဌရဲ့တိုက်တွန်းချက်ဟာလုံထုံးလုံးနည်းနဲ့မညီဘူးဆိုပြီးကန့်ကွက်ခဲ့တာပါအလွတ်တော်ဥက္ကဋ္ဌရဲ့မှတ်ချက်ကိုမှတ်တမ်းတွေကလည်းပယ်ဖြတ်ပြီး Republican တွေရဲ့တောင်းဆိုချက်ကိုတော့အလွတ်တော်တရားလုံးကပယ်ချခဲ့ပါတယ်ဒါမှ Trump ရဲ့ Republican ကိုယ်စားလှယ်အများစုကတော့ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ကြတာပါဒါမှ Trump ကတော့တရားဝင်တွေက Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးခဲ့တဲ့အပေါ်မှာတော့အရှုံးမပေးပါဘူးအလွတ်တော်မှာဆုံးဖြတ်ချက်ကိုကန့်ကွက်မဲ့ပေးခဲ့ကြတဲ့ Republican ကိုယ်စားလှယ်ကိုလည်းတမန်ကမနေနှောင်းမိုက်ပါပဲ Twitter ကနေချီးကျူးခဲ့ပါတယ
်တမန်တော်နဲ့ Trump ကဒီမိုကရက်ပါတီဝင်အမျိုးသမီးလွတ်တော်အမတ်၄ဦးကိုသူတို့မူရင်းနိုင်ငံတွေကိုပြန်ချဖို့ Twitter လူမှုကွန်ရက်ကနေရေးသားခဲ့တဲ့အပေါ်ဒီမိုကရက်ပါတီဝင်အများစုနဲ့တမန်ရဲ့ Republican ပါတီဝင်တချို့တို့ကလူမျိုးရေးခွဲခြားဆက်ဆံတဲ့ပြောဆိုမှုအဖြစ်သတ်မှတ်ကြပါတယ်။အဲဒီမျိုးသမီးအမတ်၄ဦးဟာအမေရိကန်နိုင်ငံကိုမုန်းတီးသူတွေဖြစ်ကြောင်းနဲ့သူတို့ဒီနိုင်ငံမှာမပြောရင်သူတို့ရဲ့မူရင်းနိုင်ငံတွေကိုပြန်သွားချဖို့တမန်ထရန့်ကတိုက်ခိုက်ပြောဆိုခဲ့တာပါ။အဲ့ဒီလေဦးတဲ့က၃ဦးဟာအမေရိကန်မှာမွေးဖွားသူတွေဖြစ်ကြပြီးကြံတဦးဖြစ်တဲ့မနီဆိုတာပြည်နယ်ကလွတ်တော်အမအီလ်ဟန်အိုမာကတော့ဆိုမာလီယာနိုင်ငံမှာမွေးဖွားသူဖြစ်ပြီးကလေးဘွားကအမေရိကန်ကိုမိသားစုနဲ့အတူရွှေ့ပြောင်းလာခဲ့ပြီးတဲ့နောက်နိုင်ငံသားခံယူထားသူဖြစ်ပါတယ်။ဒီအမျိုးသမီးအမ၄ဦးစလုံးဟာတမန်ထရန့်ကိုအပြင်းထန်ဝေဖန်ပြောဆိုနေကြသူတွေဖြစ်တဲ့ပြင်သူ့ကိုတရားစွဲဆိုဖို့တောင်းဆိုနေသူတွေလည်းဖြစ်ပါတယ်။လူပြူကြီးဆိုးရွားဝါဒီတွေနဲ့တခြားအဆွမ်းရွာဝါဒီတွေကတော့တမန်ထရန့်ရဲ့အခုလိုပြောဆိုမှုကိုကြိုဆိုလိုက်ကြပြီး2016ခုနှစ်ကသူ့ကိုမဲပေးမိခဲ့တာမှန်ကန်ကြောင်းလူမှုကွန်ရက်တင်တဲ့အင်တာနက်တွေပေါ်မှာရေးသားပြောဆိုနေကြပါတယ
်။ UN ငွေကတ်ဒေသမျိုးရဲ့အားပေးကစားတောက်ဆိုင်တစ်ခုမှာတနက်သမားတယောက်ရဲ့ဖြစ်ခဲ့မှုကြောင့်အနည်းဆုံးတူရကီတန်တမန်တူသေဆုံးသွားတဲ့ကြောင်းတူရကီစိုးရမယ့်ဒိဋ္ဌာနကပြောလိုက်ပါတယ်။သေဆုံးသူတန်တမန်ဟာအားပေးမျိုးကတူရကီကောင်စစ်ဝင်ရုံးမှာတာဝန်ချနေရသူဖြစ်တဲ့အကြောင်းလဲအနာတိုလူသတင်းကဖော်ပြပါတယ်။တခြားလူတော်တော်များလည်းတိကျတန်အရတဲ့ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့လက်လောတိကျတည်ပြုလို့တော့မရသေးပါဘူး။တက်ခိုင်မှုအတွက်ဘယ်သူမှလည်းသူတို့လက်ချဲဆိုပြီးကြီးညာတာမျိုးလည်းမရှိသေးပါဘူး။ဖြစ်ခဲ့မှုဖြစ်တဲ့နေရာကိုတော့ဖိတ်ဆို့ထားပြီးအရေးပေါ်ဝန်ထမ်းတွေတွားရောက်နေပါတယ်။ကာဒစ္စတန်လူ့သမားပါတီ PKK ဘက်ကထိန်းချုပ်ထားတဲ့ယူရိုနိုင်ငံကတောင်ပေါ်ဒေသမှာတူရကီကအကြီးကျယ်ထိုးစစ်ဆင်နေမှာပဲတက်ခိုင်မှုနဲ့ကြုံရတာပါ။ PKK ဘက်ကတော့တူရကီနိုင်ငံကလည်းမကအမေရိကန်ဥရောပသမဂ္ဂ EU ကလည်းတရားမဝင်ဖွဲ့စည်းဖြစ်သတ်မှတ်ထားကြပါတယ်။
စူရနိုင်ငံမှာအာနာခိုးဝေရေဒီလာဇာမိုင်းသဘောတူညီတဲ့တိုက်တပိုင်းအဖြစ်နိုင်ငံရေးကြေညာစာရန်တစားကိုအာနာသိန်းစစ်ကောင်စီနဲ့ဒီမိုကရေစီရဲ့ညွန်မောင်းဖွဲ့ကကိုယ်စားလှယ်တွေဒီကနေ့ပဲလက်မှတ်ရေးထုတ်လိုက်ကြပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကြေညာစာရန်တစားကိုလည်းအစောဆုံးတောက်ချနေလောက်မှာလက်မှတ်ရေးထုတ်မယ်လို့မျှော်လင့်ရပါတယ်စူရနိုင်ငံကနေပေါင်းများစွာအုပ်ချုပ်ခဲ ကြောင်းရေး လုပ်ငန်းစဉ်တွေ စတင်ခဲ့တာပါ အနာခွဲဝေရေး အစီအစဉ်မှာတော့ ရွေးကောက်ပွဲအသစ်တွေ ကျင်းပမဲ့ အချိန်အထိ 3 နှစ်ကြာ နိုင်ငံကို အုပ်ချုပ်မဲ့ ပူးတွဲကောင်စီတရား ဖွဲ့စည်းရေးလဲ ပါဝင်ပါတယ် ဇွန်လထဲမှာ စစ်တပ်က ဆန္ဒပြသူတွေကို နှိမ်နှင်းခဲ့တဲ့ ဖြစ်စဉ်ကို တီးခြားလွတ်လပ်တဲ့ စုံစမ်းစစ်ဆင်မှုတွေ ပြုလုပ်ဖို့လဲ နှစ်ဖက်သဘောတူခဲ့ကြပါတယ် ဆန္ဒပြပွဲတွေကို နှိမ်နှင်းရမှာ လူ 62 ဦး သေဆုံးခဲ့ကြောင်း ကျမ်းမာရေးဝန်ကြီးဌာနက ပြောဆိုထားပေမဲ့ ဆန္ဒပြပွဲစီစဉ်သူတွေကတော့ သေဆုံးသူ 128 ယောက် အထိ ရှိတယ်လို့ ပြောဆိုကြပါတယ်
ညပိုင်း 9နိုင်ငံနဲ့10နိုင်ငံအထိတိုင်းဒိုမီတာ92kHz တစ်တစ်ကိုခြောက်ငါတိုင်းဒိုမီတာ35kHz ကိုတုံးခွန်တုံးညတိုင်းဒိုမီတာ95ရှစ်ရှစ်ငါတို့အပြင်စနစ်တကျရေမှာလိုင်းမက်မီတာ215ကိလိုဟတ်စ်တစ်တစ်ကိုခြောက်ငါတိုင်းဒိုမီတာ95ရှစ်ရှစ်ငါတို့အပြင်စနစ်တကျရေမှာလိုင်းမက်မီတာ215ကိလိုဟတ်စ်တစ်တစ်ကိုခြောက်ငါတိုင်းဒိုမီတာ95ရှစ်ရှစ်ငါတို့အပြင်စနစ်တကျရေမှာလိုင်းမက်မီတာ215ကိလိုဟတ်စ်
ပြည်ဝင်တမ်းမြစ်တဲ့အစီအစဉ်ကိုတော့မနေ့ကပဲနိုင်ငံခြားရေးဝန်ကြီးဌာနကကြေညာလိုက်တာပါဒီမှာနိုင်ငံကအဆင့်မြင့်ဆုံးစစ်ပတ်ဆိုင်ရာရရှိကိုအရေးယူလိုက်တဲ့အစီအစဉ်ဖြစ်တဲ့ကြေညာမှာတော့လူခွင့်ရေးချုပ်ပေါင်းမှုတွေအတွက်တာဝန်ရှိသူတွေကိုမြန်မာစစ်တပ်ကနိုင်ငံထဲမှာလူခွင့်ရေးချုပ်ပေါင်းမှုတွေ ဆက်လက်ကျူးလွန်နေတဲ့တဲ့နေ့ထွက်ပေါ်နေတဲ့ပုံစိုးရင်လည်းကြောင်းငွေကြေးဝန်ကြီးမိုက်ပုံပြီးတော့ကြီးညာချက်မှာပြောဆိုထားပါတယ်။ရွှေညာလေးကိုတုတ်တင်ရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းအင်းတင်ကြီးရွာမှာဥပဒေနဲ့တပ်ဖြတ်မှုကျူးလွန်ခဲ့သူစစ်တီတွေကိုဗိုလ်ချုပ်ကြီးမင်းအောင်လိုင်ပြန်လုတ်ပေးခဲ့တာတာဝန်ခံမှုတွေကြီးကြီးအားနည်းရအောင်ပြတ်တာတဲ့နမူနာတစ်ခုဖြစ်တဲ့အက
ကျွန်တော်တို့ရေးယူလာတဲ့အခြေခံလေးပြောဆိုထားပါတယ်။နှစ်ထောင်ရှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်45ဦးကော်မတီကတင်သွင်းထားတဲ့အစီအခံစာထောက်ခံပွဲကိုဒီကနေ့ရန်ကုန်မြို့ရခမရှိမှာကျင်းပခဲ့ကြပါတယ်။အလားတူပဲဆန္ဒဖော်ထုတ်ပွဲတွေတခြားမြို့တွေမှာဒီကနေ့ကျင်းပခဲ့ကြသလိုတံပြန်ဆန္ဒထုတ်ဖော်ပွဲတွေလည်းရန်ကုန်မြို့ရခမရှိမှာပဲကျင်းပခဲ့ကြပါတယ်။နိုင်ငံရေး ပြည်တော်စုလွတ်တော်ကိုတင်သွင်းခဲ့တာပါ။2018ခုနှစ်ပြည်တော်စုလွတ်တော်ကိုတင်သွင်းခဲ့တာပါ။2018ပြည်တော်စုလွတ်တော်ကိုတင်သွင်းခဲ့တာပါ။2018ပြည်တော်စုလွတ်တော်ကိုတင်သွင်းခဲ့တာပါ။2018ပြည်တော်စုလွတ်တော်ကိုတင်သွင်းခဲ့တာပါ။2018ပြည်တော်စုလွတ်တော်ကိုတင်သွင်းခဲ့တာပါ။2018ပြည်တော်စုလွတ်တော်ကိုတင်သွင်းခဲ့တာပါ။2018ပြည်တော်စုလွတ်တော်ကိုတင်သွင်းခဲ့တာပါ။2018ပြည်တော်စုလွတ်တော်ကိုတင်သွ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
starting to long rules to second day. Pakistan Balaikana, Pakistan Angama Pansi Kalayavare, a Balaikansa, half its size to the world, Panchapine, Kujia, Walla Muma, Dignia Pansi Lateja, Pakistan Anna Niga Pioso Giraba, Tuti Tangere, Leskai Taiba Poya, Indian Nanga, Panay Checha, Pide, Mumbai Muba Hotel Kubu, Liaja, we have seen in Tekebi, Livanti Akunsejo, the Songa Tonga Jole, Tigate Yagabare. Hafezaiko, Pasinae, Trinchel, Pinan, and the Go. Dollars and Suchamas will be American Biozuale, Jinya Taraba, Pakistan Winjo, American Biozu Malagi, Japai Lumabe, two Pasilagale, Chipare.
Afghanistan nainga atwin akakkhere ne yin san ni ya de a she le ban data ma shi de thuru ye sei kan ni ko taliban ni ga paik khan ga da chaung myo thami ne khle ngai de apa win thaw maw mya swa daw data kan de lo at ni de sei ku taw mu ne cha ma ye saung sha mu le pe nai ma mawk bu lo nainga daga akunyi pe ye phwet tuk ga pyaw ba de pi ga de tadin pat dong ga water khyan twin lo nyin taw phwet de ye taik khan mu chaung thuru ye apwet win dan te saung twa pi de naw ma Afghan Kuni Pay Sweden Committee, CSEGA, Tigni Yasene, Adio Chinia Tubian Piojaraba, through Sigan, when you attack her carriage to a CSE, when Dan Sia want to Upa, when Le Ute Song Twaga B, not at the Ule Pia Soni, Jam Chinia Jama for Pia Tabare, Wadakia in Twinga Dita Koguma Pundare, CSE, Sigan Makuna Sekona Kurega, Lizan Kugo, Talibaniga, Arma Pekangera, Nizin Luna, Chaton Niba, Siguta Mumiana, and Robulu Sobare.
Nuclear and testing and yellow American are Usatare, Petainter, Miss Antonio, Uyananga, Santa Muri Melopo, American Tamaraton, Tranga, Tripe La Pare, Miss Antonio, Susan Patalo, Sunibo, Uyananga, when you are Josu Lapi and Namabe, Tamaratranga, don't be like a lepsi pare, Nuclear and Matolopo, Leshi Natasangaguni, Nanganga, the Botany, Jaya, Uyanine, Petainter, Miss Antonio, Santa Queen, Michia, Manirunga, if you are Sue Apoy, Sue were to the Indautu, Josu Lagaba. UN nuclear ye, Kaba in a yin and an ane, Chosu get a Natasangagun is voting in Cheku, a tribute lacantare, Kuramaga, Lunjo, Consigaro, nuclear tapu, Tassinane, Miss Santon, Santa Muigo, Melopo, UNNO, Titon Tabi, a teacher, Linavo, Piatantara Miro Mishiau, the voting in Cheya, UNPO, Nanganaga, Peso, Tankamurigo, Shopo Baby, a piano in a UNN Peka, nuclear Sisinigo, Lena Sinti, Matolonao, Shacha Pita Mava. ယူရနေငါတော့နျူကလီးယားစီစဉ်နေရငင်းချင်းတဲ့ယူရချင်းနေတာဖြစ်တယ်လို့မစ်ဆိုင်တုံးစီစဉ်ရလဲယူရနေငယ်ရဲ့ကာကွယ်ရေးအတွက်သာဖြစ်တဲ့အကြောင်းတခြားလုံးလူပြောဆိုထားတာလည်းဖြစ်ပါတယ်။ဒီမှာတော့လည်းထွန်းကတော့ယူရနေငယ်နဲ့သဘောတူညီချက်ဟာပျော်ပြောင်းလွန်းနေဆိုပြီးပြီးခဲ့တဲ့နှစ်ထဲမှာပဲသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာဖြစ်တယ်လို့ယူရနေငယ်ရဲ့အပြုတ်မှုတွေပြောင်းလဲလာဖို
ဒီနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစုံဝင်းလိုင်းတို့ပြောပြပေးကြတာပါရှင်အခုတော့သတင်းဆောင်မားတွင်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်အခြားစစ်တပ်ခေါင်းဆောင်၃ဦးနဲ့မိသားစုဝင်တွေကိုအမေရိကန်နိုင်ငံတွင်လာရောက်ခွင့်ပိတ်ပင်နဲ့အရေးယူထံခတ်မှုဟာမြန်မာနိုင်ငံ၏အပေါ်တက်ရောက်
ခဲ့ခဲစီရဲလို့သမရယုံပြောခွင့်ရသူကတော့တုံ့ပြန်ချပါတယ်တခြားတစ်ဖက်မှာတော့တမရော်အနေနဲ့ရခိုင်ကိစ္စလူခွင့်ရေးကိစ္စတွေမှာသတိထားဆင်ခြင်သွားနိုင်တယ်လို့လည်းယူဆကြပါတယ်ဗီအိုအေသတင်းတောက်ကိုထည့်အောင်ခန်းကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါတယ်ရှင်ရခိုင်မြန်နယ်တွင်ရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိဆုံးပုဂ္ဂိုလ်တွေဆိုပြီးတမရော် င်ခဲ့ပါတယ်။ဒီရေးယူမှုဟာစကိုင်းပြည်နယ်မှာဖြစ်ပေါ်နေတဲ့ကိစ္စရပ်တွေကိုဖြေရှင်းဆောင်ရွက်ရမှာအထောက်အကူမပြုရပြင်လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေစိန်ခေါ်မှုတွေကိုပိုပြီးခက်ခဲစေမှာဖြစ်တယ်လို့တမရာယုံပြောခွင့်ရသူဦးစော်ဒီကစာနဲ့တုံ့ပြန်ထားပါတယ်။ဒီဆွဆွဲချက်ဒီပေါ်မှာမြန်မာအစိုးရအနေနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းပြီးဆောင်ရွက်နေတယ်လို့တက်မတော်ဘက်ကလည်းစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဆောင်ရွက်နေလို့တုံ့ပြန်ထားပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့မြန်မာနိုင်ငံကိုအချိန်နဲ့အခွင့်အလမ်းပေးဖို့လိုတယ်လို့တမန်တော်ပြောခွင့်ရသူရဲ့စာရင်းမှာတုံ့ပြန်ဖော်ပြထားပါတယ်။ဒီလိုပိတ်ဆို့တန်ခတ်တာဟာကမ္ဘာမှာမြန်မာတက်မတော်ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်တယ်လို့ရခိုင်ကိစ္စတွေမှာလည်းပိုပြီးစီရင်လာလိမ့်မယ်လို့SNLD ပါတီအထွေထွေတွင်မှုဦးဆိုင်လက်ကဆိုပါတယ
်ဖိတ်ဆိုမှုထပ်လုပ်တဲ့အတွက်ကြောင့်မို့လို့နိုင်ငံတကာမှာတော့တက်မတော်ရဲ့ဂုံသိက္ခာကိုထိခိုက်စေတဲ့နေသားမျိုးအများကြီးတွေ့ရမှာပေါ့နော်သူရအနေနဲ့တက်မတော်ကိုရင်ကြားစီရေးအမျိုးသားရင်ကြားစီရေးကိစ္စမှာဟိုတွန်းတွန်းတိုက်တိုက်လုပ်နေတဲ့အနေထားဆိုတော့ဒီလိုရေးရကိစ္စမှာတော့ထူးပြီးတော့မှကြောင်းလဲနိုင်ပြအကြောင်းမရှိဘူးထိခိုက်နိုင်ပြအကြောင်းမရှိဘူးလို့မြင်ပါတယ်ခင်ဗျအဲ့ဆက်မှာလည်းပဲဟိုရခိုင်လိုအရေးကိစ္စမှာတက်မတော်အနေနဲ့ဟိုအရင်တက်ပို့ပြီးတော့မှစဉ်းစဉ်ချင်းချင်းနဲ့ပေါ့နော်ပို့မို့ပြီးတော့မှတတိသာလုံဆောင်လာနိုင်တယ်ဆိုတဲ့အနေအထားမျိုးတော့ကျွန်တော်သုံးသပ်မိပါတယ
်အမေရိကန်နိုင်ငံသားယူဝန်ကြီးဌာနကတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင် ပေါ်ကျောက်တန်ဘူပေါ်ကျောက်အောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးတုံးရှင်းလင်းလာတွေလူခွင့်ချိုးဖောက်တာတွေမှာတာဝန်ရှိသူတွေဖြစ်တယ်ဆိုပြီးရေးယူခဲ့တာပါဒီလိုရေးလိုက်တဲ့အတွက်တိုင်းပြည်ပေါ်မှာထိခိုက်နိုင်တာတွေမရှိဘူးလို့လူမှုတဟဆာတာဖော်ဆောင်ရေးအဖွဲ့ကကိုတက်စီဝင်းကအခုလိုတုံ့တက်ပါတယ်
အင်စတီကျူရှင်းရောရေးယူတာပေါ့ဗျာ။တိုင်းပြည်ရောရေးယူတာပေါ့။ဒီလူတွေနဲ့ပတ်သက်နေတဲ့စီးပွားရေးတွေ၊ဒီလူတွေနဲ့မိသားစုတွေပေါ့နော်။ဒီလိုဟာမျိုးတွေပုံပြီးဖြစ်သွားလိမ့်နိုင်ရှိရပေါ့။အဲဒါကြီးကတော့ဒီဘာမှအများကြီးတော့ဒီကဟိုပုံပြီးဖြစ်ခဲ့။ဟိုပါဖြစ်ဖို့မရှိဘူး။လို့တော့ကျွန်တော်အနေနဲ့ယူဆတယ်။မြန်မာနိုင်ငံရေးလေတာသူဒေါက်တာခင်မောင်ညိုလေသူ့အမြင်ကိုအခုလိုပြ
ဒီရှိတဲ့တိုင်းဟိုကဘာမလဲရှိတဲ့လုတ်တာလုတ်လုတ်ဆောင်တယ်မှာဒါပေမဲ့လုတ်ဆောင်တဲ့ခါမှာဒါဘယ်ပြတော့တာတော့တိုင်းပြည်ကိုအေးအေးယူတာမဟုတ်ဘူးနဲ့ဟောလုတ်ဆောင်တဲ့လူကအေးအေးယူတာဒီတိုင်းပြည်ကတော့ဟောဖမ်းမကန်ကန်ဟောရှောင်းရှောင်းနေကြောင်းလေးတော့ဟောကဘာတိအောင်သူရှင်းပြတာပေါ့အဲတော့ကောင်းဆောင်အေးအေးယူလိုက်တော့တိုင်းပြည်ကအလုံးအလုံးအသုံးမပြတဲ့တိုင်းပြည်လို့ဖြစ်သ
ွင်ချိုးဖောက်တာတွေရှိရဆိုပြီးတက်မရော်အဆင့်မြင့်ရာရှိအချို့နဲ့နေသားဆောင်တက်ဖွဲ့မှုတူကိုရေးယူတန်ခတ်တာတွေလုပ်ခဲ့ပူပါတယ်။ရင်းညာဆိုတဲ့အသွင်လုံးကိုမြမဆိုးရောမြမတက်မရော်ကပါလက်မခံမိမဲ့ဖြစ်သွားခဲ့တယ်ဆိုတဲ့လူကွင်ချိုးဖောက်မှုတွေကိုစုံစမ်းရေးယူမယ်လို့တော့ကတိပြုထားပါတယ်ခင်ဗျာ။
ကိုထဲအောင်ခံတင်ပြပို့ထားရပါရှင်။အခုတစ်ဆက်သေးပဲနားဆင်ကြရမယ့်သတင်းလွှာမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်မှုနဲ့ပတ်သက်ပြီးတော့တက်မရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်မြန်မာစစ်ဖက်ကောင်ဆောင်၄ဦးကိုအမေရိကန်ပြည်ထောင်စုကပြည်ဝင်ခွင့်ပိတ်ပင်ခဲ့တာနဲ့ပတ်သက်ပြီးတော့ Standard Army တိစောက်ဖို့ကြိုးစားနေတဲ့မြန်မာတက်မရော်ကုန်သိခါကိုထိခိုက်စေတယ်လို့မြန်မာစစ်တပ်ဘက်ကတုံ့ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတက်မရော်ဘက်ကစုံစမ်းစစ်ဆေးရေးယူတာရှိနေတာကြောင့်ဒီဆောင်ရွက်ချက်တွေအပေါ်မှာလည်းလေးစားဖို့လိုမယ်လို့ပြောဆိုလိုက်ပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုတွေအတွင်ဥပဒေမဲ့တပ်ဖြတ်မှုတွေကျူးလွန်တယ်ဆိုတဲ့ဆွဆွဲချက်နဲ့တမ်ရော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတမ်ရော်ကာကွယ်ရေးဦးစီးချုပ်အပါအဝင်ထိပ်ပိုင်းခေါင်းဆောင်၄ဦးကိုဒီလ16ရက်နေ့ကဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်ခဲ့တာဖြစ်ပါတယ်ဒီတန်ခတ်ပိတ်ဆို့မှုဟာတန်ခတ်ခံရသူတွေနဲ့သူတို့မိသားစုဝင်တွေကိုအမေရိကန်နိုင်ငံအတွင်းတွာလာခွင့်ကိုပိတ်ပင်ဖို့ရှိနေတာဖြစ်ပါတယ်ဒီလိုတန်ခတ်မှုနဲ့ပတ်သက်ပြီးတမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့အတွင်းရေးမှူးဘုံမှုချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ
်ဒီလိုကိစ္စတွေအောင်ရောက်ပတ်တာတွေတော့ကျွန်တော်ဖတ်မပြောခင်တော့ဘူးအဓိကတော့ဒီပုံတော်ဆောင်ဆင်းအားပြတော့တက်ရောက်မှုရှိလားလို့တက်ရောက်မှုမရှိလားလို့လည်းကျွန်တော်အရင်ပြောလို့ဒီကတော့တမ်ရော်အနေနဲ့ကသနအမှုပြောင်းတာတမ်ရော်ရဲ့ကုန်သိခံတော့တာဟုတ်ပါဒီကနေ့ဒီကနေ့တော့ထိခိုက်တယ်ဒီလိုဒီ
စခိုင်းပြည်နယ်အတွင်းမှာ2012ခုနှစ်2015ခုနှစ်နဲ့2018ခုနှစ်တွေမှာဖြစ်ပွားခဲ့တဲ့ပြည်ပခန့်တွေဟာဒေသခံတိုင်းရင်းသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကစတင်တာမဟုတ်ကြောင်းကျမတော်အနေနဲ့တိုင်းရင်းသားတွေကိုကာကွယ်ဖို့နဲ့နေမြေဒေသလုံခြုံရေးအတွက်ဆောင်ရွက်ခဲ့တာသာဖြစ်ကြောင်းပြောပါတယ်ဒီလိုဆောင်ရွက်ရမှာလူခွင့်ချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေရှိခဲ့တယ်လို့ဒီအပေါ်မှာတမရော်ကစုံစမ်းစစ်ဆေးရည်ယူဆောင်ရွက်တာတွေလုံဆောင်ခဲ့တာကြောင့်ဒီဆောင်ရွက်မှုတွေအပေါ်မှာလေးစားဖို့လိုမှဖြစ်ကြောင်းလဲပုံမှုချုပ်ဇော်မင်းထွန်းကဆက်ပြောပါတယ
်။ဒါနဲ့ပတ်သက်ပြီးလူခွင့်ချိုးဖောက်တာတွေဆက်နဲ့ဆွဆွဲချက်တွေရှိပါတယ်ဒီပေါ်ရင်းမှာလည်းဘယ်လိုဖြစ်ပြီးရှိကြအောင်ကြည့်။အဲဒီရောက်ပြီးဒီရောက်ဥပောင်းတဲ့ဆောင်ရွက်စစ်ဆေးခုံရွက်ခွဲလိုက်ကျွန်တော်ဆောင်ရွက်စစ်ဆေးတဲ့ဆက်ပြီးဒီနေရာယူတဲ့ဒီဥပဒေတော့တို့နိုင်ငံတကာအဖွဲ့အစည်းတွေကိုဒီလိုပေးခဲ့ရှိအခုချိန်ကြီးလည်းဒီလိုပြန်ပေးခဲ့တဲ့ကစဉ်းစားလို့ဒီတော့ဦးကြီးဒီဆုံးမစစ်တီခုံလုံးနဲ့သောက်ဆောင်ရရှိတယ်။အဲဒီခုံလုံးကတော့ကျွန်တော်မြင်ရင်ကောင်းစီးပြီးပေးခဲ့တာဒီကျူလန်ကားထဲမှာအခုတစ်ချိန်သွားတာနဲ့မတင်ရှိပေါ့။ဒါဒီကျွန်တော်ဆောင်ရွက်နေရရှိတယ်။အရေးယူမှုတွေကဆောင်ရွက်နေရရှိဘယ်လိုမျိုးကျွန်တော်ဆောင်ရွက်နေရတဲ့ကိစ္စတွေလဲ။ကျွန်တော်ရဲ့ကြားပြည်ရေးနဲ့အောင်ရမီရဲ့ဒီကားလေးတော့ဒီစားဖို့ကိုလည်းလို့ထင်ပါရဲ့ဗျ။
အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအခုလိုထုတ်ပြန်လိုက်တဲ့အပေါ်မှာမြန်မာနိုင်ငံရေးလေလာတုံသက်သူဦးတန်းစိုးနိုင်ကသူ့အမြင်ကိုအခုလိုပြောပါတယ်
။ဒီခိုင်နဲ့ပတ်သက်တဲ့ကိစ္စကလည်းဘာမှပြောတဲ့အရင်းအမူကမလုံနိုင်ဘူးလေ။မလုံနိုင်တဲ့ရှင်ဒီအောက်မှာ ်ခုဗိုလ်ချုပ်ဦးမြောက်လိုင်လို့ရဲ့လှုပ်ရှားမှုကလည်းဒီအမေရိကန်နဲ့နောက်ဥရောပပြင်ပမှာရှိနေတိုင်းပြည်တွေတော်တော်များများကိုစံတမာရေးစီးစင်ပြီးသွားပြနောက်ပြီးဆွေးနွေးနေပြီးဝယ်မှုကိစ္စအစီအစဉ်လည်းလုပ်ဒီအကြောင်းချက်နဲ့ဒီအောက်မှာဆက်တူးချက်လိုက်တာလို့ထင်ပါတယ်ကျော်ရင်တော့နိုင်ငံရေးဘဝကရောက်ဖို့ရည်တည်လို့ကျွန်တော်တော့မြင်ပါတယ်ဗျနော်
ပြီးခဲ့တဲ့နှစ်ဩဂုတ်လအတွင်းကလည်းချက်ခိုင်းပြည်နယ်မြောက်ပိုင်းစစ်စင်ရေးတွေမှာအစ္စလာမ်ဘာသာဝင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်နဲ့ဒုတိယဗိုလ်ချုပ်ကြီးတဦးအပါအဝင်ကမ်ဘောအစင်းမြင့်အရာရှိတချို့နဲ့နေကြားဆောင်တပ်ဖွဲ့မှုတဦးကိုအရေးယူတန်ခတ်တာတွေရှိခဲ့ပါတယ်။အမေရိကန်ဆိုရကဒီလိုအရေးယူတာတွေရှိနေချိန်မှာပဲချက်ခိုင်းပြည်နယ်အရေးနဲ့ပတ်သက်ပြီးကမ်ဘောကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်ကောင်းဆောင်6ယောက်ကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလုံခြုံရေးကောင်စီကိုတင်ပြတာတွေရှိခဲ့ပေမဲ့မြန်မာအစိုးရဘက်ကတော့လက်မခံခဲ့ပါဘူး
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုကျွန်မတို့ထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲထုတ်လွှင့်ပေးပါဦးမယ်။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်45ဦးကော်မတီကတင်သွင်းတဲ့အစီရင်ခံစာထောက်ခံပွဲနဲ့ကန့်ကွက်ဆန္ဒပြပွဲတွေကိုဗုဒ္ဓဟူးနေ့ကရန်ကုန်မြို့မြို့တော်ခမ်းမရှိမှအပြိုင်ဆိုင်ပြုလုပ်ခဲ့ပါတယ်။ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုနှစ်ဖက်စလုံးကရန်နဲ့ချီတဲ့သူတွေတက်ရောက်ပါဝင်ခဲ့ပါတယ်။ဒီအကြောင်း Writer စတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်။
နိုင်ငံရေးပါတီအသီးသီးနဲ့တပ်မတော်သားကိုယ်စားလှယ်အစုအဖွဲ့ကပြည်ထောင်စုလွှတ်တော်ကိုယ်စားလှယ45ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3965ချက်ကိုတနင်္လာနေ့ကပြည်ထောင်စုလွှတ်တော်မှာတင်သွင်းခဲ့တာပါ။ဒါဟာတပ်မတော်သားကိုယ်စားလှယ်တွေကကန့်ကွက်မှုတွေလှုပ်ဆောင်နေတဲ့ကြားကပဲတောင်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့ကြိုးစားနေတာဖြစ်ပါတယ်။ပုထုနေမှာပြုလုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံတဲ့ဆန္ဒဖော်ထုတ်ပွဲတွေကိုတော့ NLD ပါတီဝင်မဟုတ်တဲ့တက်ကြွလှုပ်ရှားသူတွေကဥဆောင်ကျင်းပကြတာဖြစ်ပါတယ်။ထောက်ခံတဲ့ဆန္ဒဖော်ထုတ်ပွဲမှာပါဝင်သူတွေကတော့2008ဖွဲ့စည်းပုံပြင်ဆင်ရေး2008ဖွဲ့စည်းပုံကိုကန့်ကွက်ကြောင်းစာတမ်းတွေရေးထားတဲ့တိကျအနေအထားနဲ့နှပုစီစာတမ်းအနေနဲ့ခေါင်းစည်းတွေပတ်ထားကြပါတယ်။ NLD ပါတီကဥဆောင်ပြုလုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံကြောင်းဆန္ဒဖော်ထုတ်ပွဲမှာပါဝင်သူကိုပြည်ဖြိုးစော်ကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ်
။တက်တော်ရဲမှာတက်မတော်သား25ရက်ခံလို့ပါဝင်နေရကျွန်တော်စပြောချင်တယ်။ဘာလို့လဲဆိုတော့တက်မတော်ဆိုတာကတိုင်းပြည်နဲ့နော်တို့နိုင်ငံတော်ကောက်ွယ်ဖို့အတွက်ပဲဖြစ်ကြမယ်။ဒါကြတော့နောက်တဲ့တစ်ချက်ကပြည်ထရေးရပြည်ထရေးရနော်ဆိုတက်မတော်ရဲ့ဘယ်လိုပြောမလဲကောက်ွယ်ဦးတိချိုးရဲ့လက်အောက်မှာရှိနေတယ်။ဒါတော့ကျွန်တော်တို့ကမလို့ရှင်ဘူး။ဘာကြောင့်လဲဆိုတော့ပြည်ထရေးရအစိုးရရဲ့လက်အောက်မှာရှိလို့ရှိနေတယ်။ဒါမှမဟုတ်တရားဥပဒေစိုးမိုးမှုအတွက်ဖြစ်နိုင်မယ်။နောက်တဲ့တစ်ချက်ကတော့ကျွန်တော်တို့ဒီစနေကတည်းကအဖွဲ့စည်းတွေအားလုံးရဲ့ခေါင်းဆောင်တွေတမန်တော်ကွယ်ဦးစုတွေဖြစ်ရမိတယ်ဒါမှားတယ်ဒါကြတော့နနက်ကိုင်တပ်ဖွဲ့အားလုံးရဲ့ခေါင်းဆောင်တွေသမရပဲဖြစ်ကြမယ်ဘာကြလဲဆိုတော့သမရကျွန်တော်နိုင်ငံမှာအကြီးဆုံးဖြစ်နေလို့ပါပဲ
အလားတူပဲဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံတဲ့ကိုကျော်ခိုင်ဝင်းကလည်းဘာကြောင့်ဖွဲ့စည်းပုံပြင်ဆင်တဲ့ ਨੇ ဆိုတော့သူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ
်ဟုတ်လား59ဆဆိုလည်းပဲဒေါ်အောင်ဆန်းစွတ်ကြည်ကိုသမတလုတ်ခွင့်မရအောင်တိတန့်သူတို့ရည်ရွယ်ချက်ရှိရှိနဲ့ဒါချက်သွင်းထားတဲ့59ဆလို့လည်းကျွန်တော်တို့ကဖြစ်နေတယ်အဲ့တော့ဒေါ်အောင်ဆန်းစွတ်ကြည်ကိုအဲ့ဒီလိုမျိုးတိတန့်ကြီးတားထားတယ်
ဖွဲ့စည်းပုံပါနိုင်ငံတော်တမရရဲ့အရေးချင်းကိုတတ်မှတ်တဲ့ပုံမှန်59ဆလုံးကိုပြင်ဆင်ရေးဆွဲမှာကိုကန့်ကွက်ကြသူတွေကလည်းစင်မြိုင်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။နှစ်ဖက်စလုံးကရန်ကုန်မြို့လေကောင်မြို့တော်ခမ်းမရှိမှာလာရောက်စုဝေးပြီးဆန္ဒဖော်ထုတ်ကြတာပါ။ဖွဲ့စည်းပုံပြင်ဆင်ရေးကိုကန့်ကွက်တဲ့ဆန္ဒဖော်ထုတ်ပွဲမှာပါဝင်သူအမျိုးသားရေးဝါဒီမဟာကြီးဆိုသူကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။အခုအချက်ပေါင်း3000ကျော် 3900 ကျော်ကိုဟာလားရပ်ပေါင်းအနည်းငယ်နဲ့ဆွေးနွေးဖို့ဆိုတာလည်းမဖြစ်နိုင်ပါဘူး။အခြေခံဥပဒေကိုရေးဆွဲခဲ့တာလည်း၈နှစ်ကြာခဲ့ပါတယ်။အဲဒီ၈နှစ်ကြာတာကိုရက်အပိုင်းခြားလေးတစ်ခုနဲ့ပြင်ဆင်ဖို့ဆိုတာလည်းသိမသင့်တော်ဘူးလို့ယူဆပါတယ်
။အမျိုးသားရေးဝါဒီနောက်တူဦးဖြစ်သူဒေါ်ရွှေရမင်းဆိုသူအမျိုးသမီးကတော့ဖွဲ့စည်းပုံမှာပါတဲ့ပုံမှန်59ဆလုံးကိုပြင်လိုက်မှာကိုမလိုလားကြောင်းအခုလိုပြောပါတယ
်။အခုအန်တီတို့နိုင်ငံမှာ59ဆလုံးပြင်ပြီးတော့ဘာသာကြားတွေကလွတ်တော်ထဲကိုရောက်သွားမယ်။လွတ်တော်ထဲမှာဒီ59ဆလုံးကိုပြင်လိုက်ပြီဆိုလို့ရှိရင်ဒီလွတ်တော်ထဲရောက်လို့ရှိရင်ဘာသာကြားနေပြီးတော့ရွေးချယ်တင်မြှောက်ခွင့်တွေဖြစ်သွားမယ်။သမဏနေရာမှာယူသွားမယ်ဆိုရှင်အန်တီတို့နိုင်ငံကအလိုလိုတနက်တစ်ချက်မဖောက်ဘဲနဲ့အမျိုးဘာသာသာသနာကြာရှုံးသွားမယ်လို့အန်တီအနေနဲ့ယူပါလိမ့်ရှင်။
NLD ပါတီက2016ခုနှစ်ရွေးကောက်ပွဲမှာအနိုင်ရပြီးဆယ်စုနှစ်ပေါင်းများစွာတိုင်းပြည်ကိုအုပ်ချုပ်လာခဲ့တဲ့တပ်မတော်လက်ထက်ကနေ အာနာကိုလွဲပြောင်းရယူလိုက်နိုင်ပြီမဲ့လဲလက်ရှိမှာတပ်မတော်နဲ့အာနာကိုခွဲဝေအုပ်ချုပ်နေရဆဲဖြစ်ပါတယ်။2008ခုနှစ်အုပ်ဒေအခန်း7ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းပါပုံမှန်၄၃၆ကာကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင် ပြည်တော်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့86ရက်ခိုင်နှုန်းကျော်ရဲ့သဘောတူညီချက်ရယူဖို့နဲ့အဲ့ဒီနောက်ပြည်လုံးကျဆန္ဒခံယူပွဲကျင်းပပြီးမဲပေးပံဝင်ရှိသူအားလုံးရဲ့ထောက်ဝဲကျော်ဆန္ဒမဲနဲ့ပြင်ဆင်ရမယ်လို့ဖော်ပြထားတာကြောင့်ဒီအချက်ဟာအရေးကြီးဆုံးအချက်ဖြစ်မယ်လို့လွတ်တော်အမတ်တချို့ကသုံးသပ်ပြောဆိုကြပါတယ်။ဒါပေမဲ့တမရတော်ကိုယ်စားလှယ်ရဲ့ထောက်ခံမှုမရရင်တော့
Tarabame, American Pianzuko, we ban it, mute me, little on my Liago. Did I be mammy, near Yen, Pianjin, Pianso, the Mara Trump, Dutaga, Yita Gerajan, Ta Lumu, Queja, Mood, the Boss, on it, Machepi, Aulotoga, Shochari, Song Pietia Diego, Chama like by. Tabi me let the Mara Trump, Ne, 3 a pound bar, Republican Party, win a dom Yamaga, we ban Shocha, Yosu, Jetri, Boma, Kugan, Chi, Bami Javari.
သမရရဲ့မှတ်ချက်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံကြီးမှာအကြီးအကျယ်ကွဲလွဲချက်တွေပေါ်ထွက်နေတဲ့အကြောင်းကိုဂျင်မလုံရဲ့သတင်းပေးပို့ချက်ကိုကိုငင်းညာကပြောပြပေးပါမယ်ရှင်။သမရဒေါ်နယ်ထရမ့်ကတော့သူစောပိုင်းပြောခဲ့တဲ့ဒီနိုင်ငံမှာမနေခြင်းပြန်သွားနိုင်တယ်ဆိုတဲ့မှတ်ချက်အတိုင်းပဲဆက်လက်ရည်တည်နေပါတယ်။
You look at what they've said. I have clips right here. သူတို့ပြောတာကိုကြည့်လေဒီမှာဗီဒီယိုတွေရှိတယ်ဒီတိုင်းပြည်အတွက်အစ္စရေးအတွက်တခြားသူတွေအတွက်အင်တာနက်ဆိုးတဲ့ကိစ္စဒီတော့သူတို့အပေါ်ပဲမူတည်တယ်သူတို့ကြိုက်တာလုပ်လို့ရတယ်ထွက်သွားလို့ရတယ်နေကျင်နေလို့ရတယ်ဒါပေမဲ့ကျွန်တော်တန်းပြည်ကိုသူတို့ချစ်တဲ့တယ်ဒီတိုင်းပြည်ကောင်းကျိုးတွေလုပ်လို့အသားရအောင်မတူတဲ့ဒီမိုကရက်ပါတီဝင်အမျိုးသမီးလွှတ်တော်အမတ်တွေကို င်ချက်ရှူမားကအခုလိုပြောပါတယ
် I think what President Trump did
တမန်ထရန့်ရဲ့လုပ်ရဟာတိတ်ကိုဆက်ဆုပ်ဖွဲ့လုပ်ရပါလူတယောက်ရဲ့ပင်ကိုအတွင်းစိတ်ကိုအဆူအဝါဆုံးမြင်လိုက်ရတာပါအမေရိကန်ပြည်သူ့မှာသွေးကွဲစီတဲ့စကားပါအရင်ကဘယ်တမန်မှဒါမျိုးမလုပ်ခဲ့ပါဘူ
းဒီမိုကရက်ပါတီတွင်တမန်လောင်းအဖြစ်ဝင်ပြိုင်နေသူတွေကလည်းတမန်ရဲ့ပြောဆိုချက်ပေါ်ဒေါသဖြစ်နေကြပါတယ်ပါတီတွင်တမန်လောင်းအဖြစ်ရှေ့ကပြေးနေသူအိုင်ဝါပီနယ်မှာမဲဆွဲစည်းရုံးနေတဲ့ဒုတမရဟောင်းဂျိုးဘိုင်ဒန်ကအခုလိုပြောပါတယ
် There's never been
မြန်မာနိုင်ငံရဲ့တမရမှာဒီတမရလူမျိုးရေးခွဲကြတာသွေးခွဲတာတွေကိုကြောင်းကြကြမပြောခဲ့ပါဘူးကဘာကဘလို့မြင်မလဲဆိုရင်စဉ်းစားကြည့်ပါဦ
းတချို့ Republican တွေကလည်းတမရဟာတိုင်းပြည်အတွင်းမှာသွေးကွဲအောင်လုပ်နေတယ်လို့ဆွဆွဲတယ်လို့ပွင့်ပွင့်လင်းလင်းထုတ်ဖော်ဝေဖန်လာကြပါတယ် Republican အထက်လွှတ်တော်မှ Mitt Romney ကအခုလိုပြောပါတယ
် I wish we'd have moved past it but
ဒါလည်းလွန်မြောက်ပြီးရှစ်ဆက်စေချင်ပါပြီဒီလိုအပြန်အလှန်မချက်ပြေဆွဆွဲနေတာတွေကတိုင်းပြည်ရဲ့စိတ်ဓာတ်ကိုအကြီးအကျယ်ဖျက်ဆီးတဲ့သွေးကွဲတဲ့အခြေအနေကိုရောက်အောင်ပြန်ပို့ပေးနေပါတယ
်။တခြား Republican တွေကတော့တစုံတရာထုတ်ဖော်ပြောဆိုတာမျိုးမရှိသလိုဒီကိစ္စမှာဝင်မပါပဲရှောင်နေကြပါတယ်။အထက်လွှတ်တော်အမတ် Mitch McConnell ကတော့အပြန်အလှန်ပြင်းပြင်းထန်ထန်ပြောဆိုဝေဖန်နေတာတွေရှော့ချဖို့နှစ်ဖက်စလုံးကိုတိုက်တွန်းနေပါတယ
်။ Well the president is not a racist.The president is not a racist.
တမရဟာလူမျိုးရေးခွဲခြားတဲ့သူမဟုတ်ပါဘူး။ခွဲခြားတဲ့သူမဟုတ်တယ်လို့အခုလိုအားလုံးပြောနေပုံတွေကတိုင်းပြည်အတွက်မကောင်းပါဘူး။ဒါတွေကကွဲပြားတဲ့အမြင်ယူဆတွေကနေထွက်လာတာတွေပါ။ဒါကအဓိကပါ
။တမရဥတီပြောခဲ့တဲ့အမျိုးသမီး၄ယောက်ထဲမှာနယူးယောက်ပြည်နယ်အောက်လွတ်တော်အမတ် Alexandria Ocasio-Cortez လည်းပါဝင်ပါတယ်။တမရရဲ့ပြောဆိုချက်တွေကိုအလေးမထားဖို့ American ပြည်သူတွေကိုသူကတိုက်တွန်းနေပါတယ်
။ And so the first note that I want to tell children across
တန်းကြီးတဝမ်းမှာရှိတဲ့ကလေးငယ်တွေကိုကျွန်မပြောချင်တာကသမရကဘာပဲပြောပြောဒီတိုင်းပြည်ဟာမင်းတို့ပိုင်တဲ့တို့အားလုံးပိုင်တဲ့နိုင်ငံဖြစ်တယ်ဆိုတာပါပဲ
အခုနောက်ဆုံးသမရနဲ့ဒီမိုကရက်တွေအကြားအခြေအတင်ဝေဖန်ထိုးနှက်မှုတွေကနောက်နှစ်သမရရွေးကောက်ပွဲကာလမတိုင်ခင်ပမာဏအစားလို့ပြောရပါလိမ့်မယ်ခင်ဗျာ
ကိုငင်းငင်းပြောပြပေးကြရပါရှင်ဒီကနေ့ညပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမလူလူနဲ့ကျမ်းမာရေးကဏ္ဍဥကြောစံတာရဲ့မြမရေးတုံသက်ချက်နဲ့တပတ်တွင်းအားကစားသတင်းလှတွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင
် VOA မြမပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်15953ညလိုင်းဒိုမီတာ25ကီလိုဟတ်11803ညနဲ့လိုင်းဒိုမီတာ32ကီလိုဟတ်9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူလူနဲ့ကျန်းမာရေးကဏ္ဍနဲ့ဥကြောဇန်သားရဲ့မြန်မာရေးသုံးသပ်ချက်မှာအခြေခံဥပဒေပြင်ဆင်ရေးတက်မတော်ကဘာကြောင့်နဲ့ဘယ်အထိထောက်ခံနိုင်မှာလဲဆိုတဲ့အပေါ်မှာ
ဒီတက်မတော်ဘက်ကလည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တဲ့
မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းနဲ့ဥကြောဇန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်းအကစားသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့မြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။ဒီတပတ်အတွက်နားဆင်ရမှာကနောင်လာမယ့်ဆယ်စုနှစ်တွေမှာကင်ဆာရောဂါဖြစ်ပွားမှုနှုန်းတွေညွန့်နေသွားအောင်ဆောင်ရွက်တဲ့နေရာမှာလူငယ်တွေရဲ့အခမ်းကဏ္ဍကလည်းအရေးပါတာကြောင့်လူငယ်တွေကြားမှာပြန့်နှံ့နေတဲ့ကင်ဆာရောဂါဖြစ်စေနိုင်တဲ့အပြုအမူတွေညွန့်နေသွားအောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြဖို့လူတွေအကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။မြန်မာနိုင်ငံမှာကင်ဆာရောဂါဖြစ်ပွားမှုတွေဟာတစ်နှစ်ထက်တစ်နှစ်ပိုပြီးများပြားလာနေတယ်လို့ကြေညာသူတွေကသုံးသပ်ထားကြပါတယ်။ကင်ဆာရောဂါဖြစ်ပွားမှုတွေမြင့်တက်လာခြင်းဟာရေတို့အကြောင်းပြချက်တွေကြောင့်မဟုတ်ဘဲမှားရင်းနဲ့နေထိုင်စားသောက်မှုတွေကိုနှိရှေလာများလက်ခံကျင့်သုံးလာရကနေဖြစ်ပေါ်လာရခြင်းဖြစ်ပါတယ်။မှားရင်းနဲ့စားသောက်နေထိုင်မှုပုံစံတွေကိုနှစ်ပေါင်း20ကျော် 30 ကျော်လက်ခံကျင့်သုံးခဲ့ရကနေအကျိုးဆက်အနေနဲ့ကင်ဆာရောဂါဖြစ်ပွားမှုတွေနဲ့တူးတက်လာရခြင်းဖြစ်တာကြောင့်မြန်မာနိုင်ငံမှာကင်ဆာရောဂါဖြစ်ပွားမှုတွေကိုရောကြအောင်ဆောင်ရွက်မယ်ဆိုရင်မျက်မှောက်ခင်လူငယ်တွေရဲ့နေထိုင်စားသောက်မှုပုံစံတွေကိုကျန်းမာရေးနဲ့ညီညွတ်တဲ့ပုံစံတွေဖြစ်အောင်ပညာပေးစည်းုံနိုင်မှာနောင်လာမယ့်နှစ်ပေါင်း20ကျော် 30 အတွင်းမှာကင်ဆာရောဂါဖြစ်ပွားမှုတွေကိုရောကြအောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ရှင်အောင်လေးစီကင်ဆာဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူဗမောက္ခဒေါက်တာတော်ရင်ထွန်းကပြောပါတယ
်ကင်ဆာဆိုတာတကြီးမှဖြစ်တဲ့ရောဂါပေါ့အဲ့ဒါကြောင့်မတို့တွေကသိကြမကြောက်ဘူးဥမာဆက်လက်ဒီနေ့တောက်တယ်နဲ့ဖြစ်ကင်ဆာမဖြစ်ဘူးဆိုတော့မကြောက်ဘူးဒီကင်ဆာကကင်ဆာ20 30 40ဒီမှဖြစ်တာအဲ့ကြတော့နောင်တဆိုတာနောင်မတပဲပေါ့နော်ဒါတွေကိုကာဝယ်ဖို့အတွက်ကတော့အစောကြီးရန်ရှောင်ထားမယ်ဆိုလို့ရှိရင်တော့အကောင်ဆုံးပဲ
ဆက်လက်အရင်နဲ့930မှုတွေဟာကင်ဆာရောဂါဖြစ်စေတဲ့အကြောင်းအရာတွေထဲမှာပါဝင်ပြီးကျန်းမာရေးနဲ့ပတ်သက်တဲ့ဆိုးကျိုးတွေကိုလည်းဖြစ်စေနိုင်တာကြောင့်မှားရင်းနဲ့အပြုမှု၄ခြင်းတွေဖြစ်တယ်လို့ဆရာဝန်တွေကသုံးသပ်ထားကြပါတယ်။ဒီလိုမှားရင်းနဲ့အပြုမှု၄ခြင်းတွေကိုလူငယ်တွေကြားမှာဘလောက်တောင်လက်ခံကျင့်သုံးနေကြပါသလဲလို့မေးကြည့်တဲ့အခါကိုရဲခေါင်ကိုစရာမျိုးနဲ့ကိုလာဆိုးမျိုးတို့ကသူတို့ရဲ့အမြင်ကိုအခုလိုပြောပါတယ
်။လူငယ်ကြားမှာတော့တော်တော်ပြန့်နှံ့နေတယ်ဆက်လက်ကွန်အကောင်လုံးကလူငယ်တွေ80ရာခိုင်နှုန်းလောက်ကအသုံးပြုနေတာကျွန်တော်တွေ့ရတယ်။ကျောင်းသားတွေကအဆပေါ့။တပောက်ပြန့်နှံ့နေခင်ဗျာ။အခုလူငယ်တော်တော်များများအရောက်ရောဆက်လေရောတောက်ကြ။အဲကျောင်းတွေဘက်ကကျောင်းတွေလို့ရှိရင်ကလေးတွေရောတောက်နေကြရဗျာ။အခုကျွန်တော်တို့အထက်တန်းကျောင်းတွေဆိုရင်ငါးတန်းအောင်ကဆပြီးတော့ဆက်လေကိုဗျာတောက်ကြ
။လူငယ်တိုင်းကတော့ရက်တော့မတောက်ဖြစ်ဘူး။ဒါပေမဲ့ဘီယာလောက်တော့တောက်ဖြစ်တယ်။ဆက်လေကတော့လူငယ်တိုင်းမှဆိုလို့ရှိရင်60ရာခိုင်နှုန်းလောက်ထိဆက်လေတောက်ကြများ။
လူငယ်တွေကြားမှာကျေပြန့်လာနေတဲ့မှားရင်းနဲ့အလေးအကျင့်နဲ့ပြုမှုတွေကိုပြုပြင်ထိန်းချုပ်မှုတွေမပြုလုပ်ဘူးဆိုရင်နောင်လာမယ့်အနှစ်20ဝန်းကျင်မှာမြန်မာပြည်သူတွေအနေနဲ့ကင်ဆာရောဂါရဲ့ဝင်းနှုတ်ဝင်းမှုတွေကိုအခုထက်ပိုပြီးအစာပေါင်းများစွာခံစားကြရမှာပါ။ဆက်လက်အရက်နဲ့ကွင်းရတွေဟာကင်ဆာရောဂါဖြစ်စေနိုင်တယ်ဆိုတာကိုလူငယ်တွေတော်တော်များများကသိရှိကြပြီးမဲ့ရှောင်ကျဉ်လိုတဲ့စိတ်ကအာနေနေတာကိုတွေ့ရတာကြောင့်လူငယ်တွေကိုကျန်းမာရေးနဲ့ညီညီညွတ်ညွတ်နေထိုင်ပြုမှုခြင်းစိတ်ရှိလာအောင်စီရင်လှုပ်ဆော်ပေးဖို့လိုတယ်လို့ဒေါက်တာတော်ရင်ထွန်းကပြောပါတယ
်။အများစုကတကယ်တော့ knowledge ရှာရှိပြီးသားပဲ။အဲ့ဆီတောင်ကင်ဆာဖြစ်မယ် rain ပါတယ်ကွန်ဆာရင်ဟာ green cancer ချာကင်ဆာဖြစ်မယ်ဆိုတာလဲသိတဲ့လူများပါတယ်မသိတဲ့လူကတော့နည်းတယ်မသိရင်တော့ဒီကင်ဆာပူးသတ္တရရရှိအောင်ကျွန်မတို့ကဒီ community ထဲမှာအခုလိုပဲကင်ဆာပညာရေးလုပ်ငန်းတွေလုပ်နေတယ်အာကျွန်မတို့ဖွဲ့လုပ်နာမို့ drain ဒီလုံးမှရှိတယ်ကျွန်မရေဝန်ထမ်းတွေအားလုံးလုပ်နာပဲလေဆိုတော့ဒါတွေကိုရရှိအောင်စောင့်တည်စံတဲ့နေလည်းအများကြီးရှိတယ်အခုဆိုရင် electronic media တွေမှာဟာ mobile ထဲမှာလည်းဒါ Google မှာ search လုပ်အများကြီးလွယ်ပူးသတ္တရရှိတယ်သို့တော့တကယ်တကယ်တမ်းတော့ဘာဖြစ်တဲ့နေဆိုရင်စိတ်သက်ပေါ့ကိုလုတ်ကိုလုံးမယ် ကိုကာဝယ်နေတဲ့ဟာတွေကာဝယ်မယ်စိတ်မတက်ဘူးဆိုရင်စိတ်တက်ဖြတ်မယ်ဆိုရင်မိမိပဲပေါ့နော်ဆိုတော့အရေးကြီးတာကတော့စိတ်တက်ရယ်နောက်တစ်ခါတကယ်လိုက်ပြီးကြင်ကြံပြီးတော့ဟလာမတောက်ဘူးဆိုလုံးဝမတောက်ဘူးဒီကနေ့ဖြတ်မယ်အစားတောက်ကလေးလွယ်စားမယ်ဆိုရင်စားမယ်စသဖြင့်ပေါ့နော်မိမိရဲ့စိတ်တက်ပါပဲ
ဆလိုက်ကွန်ရနဲ့အရက်တွေကိုနှစ်နဲ့ချီပြီး30မှကေဆာယောဂဖြစ်တယ်လို့သတ်မှတ်ထားပြီးကေဆာယောဂဖြစ်တဲ့သူတွေတွေ့ကြုံရတဲ့ဒုက္ခနဲ့အခက်အခဲတွေကိုလည်းစာရိလက်တွေတွေသိရှိထားခြင်းမရှိသေးတာကြောင့်လူငယ်တွေဟာဆလိုက်အရက်နဲ့ကွန်ရတွေကိုအထင်ကမရှိတုံဆဲလာကြတာဖြစ်ပါတယ်လူငယ်တွေအနေနဲ့ကျမကြီးဘုဒ္ဓတွေကိုလေ့လာပြီးကျမကြီးအတွက်မကောင်းတဲ့အလေ့ကျင့်တွေကိုရှောင်ကျဉ်သင့်တယ်လို့ကေဆာယောဂမဖြစ်စေချင်တဲ့သူတွေကအခုလိုအကြံပေးပါတယ
်အဓိကတော့စာဖတ်ခြင်းပဲကွာစာဖတ်မှအသိပညာတွေရမယ်ဒီအကြောင်းအရာတွေသိမယ်သိတော့မှရှောင်းနိုင်မယ်အဲ့တော့လူငယ်တွေစာဖတ်ပါလို့ပဲကျွန်တော်ကပြောချင်တယ်ပြီးတော့ပဝင်းညီမမြင်တွေ့နေရတာတွေကိုလည်းအကျဉ်းဆိုင်လေးနဲ့ရှောင်ကျဉ်ပေးဖို့ကျွန်တော်ကပြောချင်ပါတယ်အ
ဲ့တော့ကျမ်းမာရေးကအမအနေနဲ့အဓိကပဲစီးပွားရေးကဒုတိယကျမ်းမာရေးကပထမအမရဲ့ခံယူချက်ပေါ့နော်ဘာလို့လဲဆိုတော့အမကိုယ်တိုင်လည်းကျမ်းမာမှာအမလုပ်နိုင်တယ်အလုပ်လုပ်နိုင်တယ်လေအမတစ်ခုကျမ်းမာရေးချိုးခြင်းသွားပြီဆိုရင်အမအလုပ်မလုပ်နိုင်ဝင်ငွေရဆနေသွားပြီအဲ့တော့ကျမ်းမာရေးအဓိကကျမ်းမာရေးအဓိကဖြစ်တဲ့အတွက်ကြောင့်မဟုတ်လို့ဘာယူကိုရီးယားပေါ့တော့ဘ ഹു တုတအနေနဲ့ဘာလို့လေ့လာရမလဲကိုရဲ့အသက်ရှည်ဖို့အတွက်ပေါ့နော်ယောဂကင်းဖို့အသက်ရှည်ဖို့လို့အတွက
်နောက်လာမယ့်ဆယ်စုနှစ်တွေမှာကေဆာယောဂဖြစ်ပွားမှုတွေရုံနေတော့အောင်ဆောင်ရွက်တဲ့နေရာမှာလူငယ်တွေရဲ့အခန့်ကဏ္ဍကလည်းအရေးပါတာကြောင့်လူငယ်တွေကြားမှာပြန့်နေတဲ့ကေဆာယောဂဖြစ်စေနိုင်တဲ့အပြုမှုတွေရုံနေတော့အောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော့ပ
ါကေဆာယောဂဖြစ်ပွားမှုတွေရုံနေတော့အောင်လုတ်တဲ့နေရာမှာလူငယ်တွေရဲ့အခန်းကဏ္ဍကအရေးပါတဲ့နေရာမှာရှိနေတဲ့အကြောင်းကိုဒေါက်တာတန်စောကစီစဉ်တင်ဆက်ပေးထားတာကိုနားဆင်ကြကြရပါရှင်။အခုဆက်ပြီးတော့ဥကြုံစံသားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။တက်မတော်ဟာသူတို့စိတ်တိုင်းကျရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတစ်စိတ်တစ်ပိုင်းထောက်ခံမဲ့သဘောပြလာတာဟာဘာရည်ရွယ်ချက်ရှိလို့ပါလဲ။ဘယ်အတိုင်းတာထိပြင်ဆင်နိုင်ပွဲရှိပါသလဲ။မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနဲ့ဥကြုံစံသားတို့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင
်ဒေါက်တာရံမျိုးသိန်းခင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတက်မတော်ကသူတို့စိတ်တိုင်းကျရေးဆွဲအတည်ပြုသွားတဲ့ဖွဲ့စည်းပုံဖြစ်ပါတယ်အခုအချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးလုပ်လာကြရတယ်ဆိုတော့တက်မတော်ဘက်ကရောဒီဖွဲ့စည်းပုံကိုပြင်ဆင်ပြောင်းလဲဖို့ဆန္ဒအမှန်တကယ်ရှိရတယ်လို့ယုံကြည်နိုင်ရအကြောင်းရှိပါသလားသူတို့မှဘာကြောင့်များသူတို့စကြညာဆွဲထားတဲ့ဥပဒေကိုအခုခါမှပြင်ရမယ်ဆိုရဲဆန္ဒဖြစ်ထွန်းလာရအကြောင်းရှိနေပါလားခင်ဗျာ
ကျွန်တော်အမြင်ကတော့ပေါ့လေဒီ2015ထွေထွေရေကောက်ပွဲအလွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရတက်တန်းအတွင်းမှာဒီတက်မတော်ဘက်ကနေပဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့ပြင်ဆင်ဖို့လိုအပ်တဲ့အပိုင်းတွေကိုပြင်ဆင်ဖို့ဆိုတဲ့သဘောမျိုးမှတ်ချက်ပြုလာတာကိုတွေ့ရပါတယ်။နောက်ပြီးတော့လွန်ခဲ့တဲ့ရက်ပိုင်းဒီပြည်တော်စုလွတ်တော်မှာပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေပြီးတော့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုတည်သွင်းတဲ့အခါမှာလည်းပဲဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကလက်မှတ်ရေးထိုးပြီးတော့ပါဝင်ခဲ့တာကိုတွေ့ရပါတယ်။အဲဒီအခါကျတော့လက်ရှိအခြေအနေမှာတော့တက်မတော်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့အတိုင်းအတာတစ်ခုထိပြင်ဆင်လို့တဲ့ဆန္ဒရှိနေတယ်လို့တော့ခြေပူရသုံးသပ်လို့ရပါတယ်။သို့တော်လည်းပဲဘယ်လောက်ထိတော့ပြင်ဆင်လို့တယ်ဆိုတဲ့အပိုင်းမှာတော့ဟိုခက်မှန်းသုံးဖို့ခက်တယ်လို့ဆိုရမှာဖြစ်ပါတယ
်။ဟုတ်ကဲ့အခုဖွဲ့စည်းပုံပြင်မယ်ဆိုတဲ့အကြောင်းကိုအကြမ်းင်းခွဲလိုက်မယ်ဆိုရင်တက်မတော်ရဲ့အနာကြီးစုထားမှုကိုဆော့ချမဲ့ကိစ္စနောက်တစ်ပိုင်းကတော့တိုင်းသားတွေရဲ့အခွင့်အာဏာပူပေးဖို့ခွဲပြီးဖို့ကိစ္စပေါ့လေပြည်နယ်တွေကိုအဲ့ဒီနှစ်ပိုင်းလို့ကျွန်တော်အကြံပြင်းနားလည်ပါတယ်ဆိုတော့အဲ့ဒီအထက်မှာတက်မတော်ရဲ့အခွင့်အာဏာတက်မတော်ရဲ့လုပ်ပိုင်မှုကိုထိန်းချုပ်မဲ့ဆော့ချမဲ့ကိစ္စကတော့အတော်လေးခက်ခဲနေတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့တက်မတော်ကဆော့ပြေးခြင်းစရာအကြောင်းတစုံတရာများတွေးမိပါလား
ဒီတက်မတော်နဲ့ပတ်သက်တဲ့ဒီပုံမှန်ရင်းနဲ့ပတ်သက်ရင်လက်ရှိဒုတိယအကြိမ်လွတ်တော်တက်တန်းအတွင်းမှာပြင်ဆင်နိုင်မှုအလားအလာကတော့မရှိသလောက်နည်းတယ်လို့ကျွန်တော်ကမြင်ပါတယ်။အထူးသဖြင့်အစိုးရဘိုင်းနောက်လွတ်တော်ဘိုင်းမှာတက်မတော်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့နောက်လျှော့ချတာပဲဖြစ်ဖြစ်နော်ပြင်ဆင်တာပဲဖြစ်ဖြစ်လုံးမဲ့ခြေလမ်းမျိုးတွေကိုတက်မတော်အနေနဲ့ထောက်ခံဖို့အလားအလာမရှိသလောက်နည်းတယ်လို့မြင်ပါတယ်။အဲ့တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခမ်းအနားမှာပါတဲ့ပုံမှန်ဒီနေ့အကြီးပြင်ဆင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုလိုပါတယ်။တမတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်ဒ ဘယ်ပုံမှကိုပါပြင်လို့မရတဲ့အနေအထားမျိုးရှိနေပါတယ်အဲ့တော့တစ်ဖက်ကပြန်စဉ်းစားကြည့်ရင်တော့အရက်ဖက်ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့ဒီစစ်ဘက်ခေါင်းဆောင်တွေကြားမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ထိပ်သီးချင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေအဲ့ဒီဆွေးနွေးပွဲတွေကနေမှတဆင့်ရလာတဲ့သဘောတူညီချက်တွေပုံမှာအခြေခံပြီးတော့ရေးဆွဲတဲ့နိုင်ငံရေးလမ်းပြမြေပုံဆိုတာမျိုးတွေကိုဖော်ဆောင်ဖို့လိုအပ်ကောင်းလိုအပ်လိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့တင်တော့ဒီညမှာတစ်ခုမေးချင်တာကတမရောကသူတို့အနာရှော့ချရေးမဟုတ်ဘဲနဲ့တိုင်းရင်းသားအခွင့်အရေးတို့ဖက်ဒရယ်ပြည်ထောင်စုကိစ္စတို့ပြည်တွင်းညီညာရေးကိစ္စတို့ကိုပြင်ဆင်ဖို့သဘောတူတဲ့အရေးအယံပြလာတဲ့ဆိုရင်တောက်မှပဲသူတို့ဘာကြောင့်ဒီလိုသဘောတူလာလဲဆိုတာကျွန်တော်စဉ်းစားမိတာတစ်ခုရှိပါတယ်အဲ့ဒါကတော့တမရောဘက်ကနိုင်ငံရေးရည်မှန်ချက်အထူးသဖြင့်တမရောရဲ့အကြီးအကဲဖြစ်တဲ့ဗိုလ်ချုပ်မှုကြီးမြောက်ဝင်းဟာနိုင်ငံရေးရည်မှန်ချက်ရှိနေလို့သမ္မတအဖြစ်ရွေးကောက်ခံကျင်တဲ့ဆန္ဒရှိနေလို့ဒီလိုတိုင်းရင်းသားတွေရဲ့ကျဉ်းတ်နိုင်တဲ့ကိစ္စမျိုးမှာလိုက်လျှောဖို့စဉ်းစားလာတယ်ဆိုရင်တော့ကျွန်တော်တွေ့တာမှားသလားခင်ဗျာ
အဲဆရာတွေ့တဲ့အပေါ်မှာတော့ဒါကကျွန်တော်အမြင်အဖြစ်ပေါ့လေဒီဟိုအမြင်ကွဲလွဲမှုတွေတော့ရှိနိုင်ပါလေအဲဥပမာအဖြစ်ပေါ့လေလက်ရှိအခြေအနေမှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုဟလာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေခန့်အပ်တာဝန်ပေးဖို့လိုအပ်တဲ့ပေါ့လေတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိုတော့တမတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံခဲ့တယ်ဆိုတာကိုဒါလုံးဝတဲ့ရပိုင်းကလွှတ်တော်ထဲမှာဥပဒေချမ်းတင်သွင်းတာကိုကြည့်ရင်သိတာပါတယ်အဲ့တော့ဒီပုံမှန်နှစ်ချုပ်တဲ့ပြင်ဆင်ရေးကိုတမတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံမယ်ဆိုရင်ဒါဟိုအထမြောက်လာနိုင်တယ်လို့ပြောလို့ရပါတယ်အဲ့ဒီလိုအထမြောက်လာတာဟာတော့ကျွန်တော်တို့တိုင်းရင်းသားလူမျိုးစုတွေရဲ့တော့ဟိုအခွင့်အရေးကိုတိုင်းတာတစ်ခုထိချက်ထွယ်ပေးလိုက်တယ်လို့ဆိုနိုင်ပါလေ။အဲသို့တော်လည်းပဲအတိုင်းသားလူမျိုးစုအများစုလိုလားနေတာကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပါ။နောက်ပြီးတော့ပြည်ထောင်စုတမတော်တည်ဆောက်ရေးပါ။ဒီအဓိကအခြေတဲ့မူဝါဒဇန်းစဉ်လုပ်ငန်းစဉ်တွေပေါ်မှာနှိမ့်နိုင်ပြီးတော့အလျှော့တင်းမလုပ်ပေးနိုင်ဘူးဆိုရင်တိုင်းရင်းသားတွေရဲ့ယုံကြည်မှုနဲ့ကြီးစားတံပိုးထားမှုကိုကြာယူနိုင်ဖို့ဆိုတာခင်းရင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါ
တယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုင်းရင်းသားပြည်နယ်တွေမှာဒေသခံတိုင်းရင်းသားပါတီတွေကမဲအများစုရပြီမဲ့ NLD အစိုးရကသူတို့ရွေးချယ်တဲ့လူကိုသာလျှင်ဝီရုပ်ခန့်ရမယ်ဆိုတာအဓိကထိတ်တိုက်တွေ့နေရတာတိုင်းရင်းသားတွေနဲ့ဒီကိစ္စမှာတော့ NLD အစိုးရနဲ့တိုင်းရင်းသားတွေကြားမှာဖြစ်မယ်လို့ထင်ပါတယ်။ဆိုတော့ဒီကိစ္စမှာတက်မတော်ကတိုင်းရင်းသားတွေဘက်ကလိုက်လျောပြီးပြောပြလိုက်တဲ့အတွက်ကြောင့်လိုက်လျောပြီးတော့တိုင်းရင်းသားတွေဆန္ဒတိုင်းဖြစ်စေခြင်းနဲ့ဆိုတာကိုသူတို့လက်ခံလိုက်တဲ့အတွက်ကြောင့်တိုင်းရင်းသားတွေနဲ့သူတို့ပူပြီးရင်းနှီးအောင်ကြိုးပမ်းတယ်လို့ဆိုရင်ရော
ပုံမှန်နှစ်၆တိတ်ကိုပြင်ဆင်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုရွေးချယ်လာနိုင်မယ်။နောက်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုဖွဲ့စည်းလာနိုင်မယ်ဆိုရင်တော့ဒါဟိုတိုင်းရင်းသားတွေလူလာနေတယ်ပေါ့လေဒီကျွန်တော်တို့ဒီကိုပိုင်အုံချုပ်ခွင့်နောက်ကိုကျမကိုဖန်ပြီးပိုင်ခွင့်ကိုအတိုင်းအတာတစ်ခုထိဟိုဖော်ဆောင်ပေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့တော့ဟိုတက်မတော်အနေနဲ့အတန်အသင့်ပေါ့လေအမှတ်ရနိုင်ရဲ့လို့အဲ့ဒီလိုသုံးသပ်လို့တော့ရပါတယ
်နောက်တက်မတော်ရဲ့အာဏာထိန်းချုပ်ထားတဲ့အပိုင်းနဲ့ပတ်သက်ရင်ကိစ္စတော်တော်များများပေါ့လေဖွဲ့စည်းပုံပြင်ဖို့85ဟိုင်းနှုန်းကျော်တွေပါတွေကအစားဒါထားသိခရင်တဲ့ကိစ္စတွေပါစတော်မှာ25ခိုင်မျိုးဒါပေမဲ့တခုများဖြစ်နိုင်တာများရှိမလားလို့ကျွန်တော်စဉ်းစားမိပါတယ်ဥပမာဖြင့်ဝန်ကြီး3ယောက်ကိုတက်မတော်ကရွေးချယ်ခန့်အပ်ပေမဲ့ယာရုလက်ခံပြီးရင်ဒီဝန်ကြီးတွေဟာတက်မတော်ယာရုကထွက်ရမယ်ဆိုတော့ကိစ္စမျိုးလောက်ရုပ်စွာအဆုံးကဖြစ်လာနိုင်တဲ့အခြေအနေမြင်မိပါလား
ပုံမှန်လေးလေးသုံးသပ်ရရင်တော့လက်ရှိအခြေအနေမှာတက်မတော်ကာကွယ်ရေးစီချုပ်ကခန့်အပ်တာဝန်ပေးတဲ့ကာကွယ်ရေးဝန်ကြီးနေဆိုင်ရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးတွေကိုလာခါတော်ဝင်ပြီးပြီးတဲ့အချိန်မှာတက်မတော်ကနေအငိမ့်စားယူရမယ်ဆိုတော့ပြင်ဆင်မှုမျိုးတောင်မှဟိုအတီးပြုတ်နိုင်မှုအလားအလာကတော့နည်းတယ်လို့ကျွန်တော်ကမြင်ပါတယ်အဒီတက်ပို့ပြီးအရေးကြီးတဲ့ပေါ့လေဥမာစွတ်တော်ရဲကနေလာတက်မတော်သားစွတ်တော်ကိုယ်စားလှယ်တွေရဲ့ရာဂိုင်းမှုကိုတဆင်ချင်းစီရှော့ချဖို့ဆိုတော့ပြင်ဆင်မှုမျိုးကြတော့ပို့လို့တော့အလံဝေးသွားနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ကျွန်တော်တို့တမတော်နဲ့ပတ်သက်တဲ့အပိုင်းတော့တော်လေးပြောကြပြပါပြီ။ NLD ဘက်ကဒီစောက်လည်းနဲ့ပြောချင်ပါတယ်။ NLD ဟာအခုအချိန်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလေးလံပြစ်လာတဲ့စတင်လှုပ်ရှားလာတာဟာတကယ်တမ်း ဖြစ်ဖြစ်မြောက်မြောက်ပြောင်းလဲနိုင်ရမရှိဘူးဆိုတာသူတို့သိပြီးသားဖြစ်တယ်ဒါရွေးကောက်ပွဲအတွက် campaign လုပ်တဲ့ကိစ္စတစ်ခုသာဖြစ်တယ်လို့တချို့ကလည်းပြောကြပါတယ်ဒီကိစ္စကိုဒေါက်တာရမျိုးသိမ့်ပဲလို့ပြောလို့ပါလဲ
ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုကျွန်တော်ကတော့ဒီ2020ရွေးကောက်ပွဲကိုဥတည်တဲ့ဟို campaign လို့တစ်ဖက်သက်ဟိုတုံးသက်ဖို့ခက်တယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပဲဖြစ်ဖြစ်အခြားနိုင်ငံရေးပါတီကြီးတစ်ခုပဲဖြစ်ဖြစ်လက်ရှိအခြေအနေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အကျပ်တဲကတော့တက်မတော်ကမထောက်ခံရင်ဘယ်ပုံမှဟိုမှာပြင်လို့မရတဲ့အကျပ်တဲကြီးဖြစ်နေပါတယ်အဲ့ဒီအတွက်ကြောင့်မလို့ဒီအကျပ်တဲဟိုတော့ဒေပါတီပဲဖြစ်ဖြစ်ကြီးကြီးငယ်ငယ်ရေဆိုင်ရမယ့်အနေအထားမျိုးမှာရှိနေပါတယ်အဲ့ဒီအတွက်ကြောင့်မလို့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီလိုမဖြစ်နိုင်တဲ့ကိစ္စတစ်ခုကိုနိုင်ငံရေးအရပုံဖော်ပြီးတော့ရွေးကောက်ပွဲကမ်ပိန်းအနေနဲ့ဖော်ဆောင်တယ်လို့တုံးတတ်မယ်ဆိုရင်တော့ဒါနည်းနည်းလေးကျွန်တော်အမြင်အားဖြင့်ပေါ့လေဟိုမျှတမှုမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုမေးချင်တာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဖိုးရွေးကောက်ပွဲမတိုင်ခင်အာဏာမရခင်ကဖွဲ့စည်းပုံပြင်ဆင်ကိစ္စကိုပြောခဲ့ပေမဲ့အာဏာရလာပြီးတဲ့နောက်ပိုင်းမှာအမျိုးသားပြန်လည်စစ်မြေရေးသူတို့ခေါ်အမျိုးသားရင်ကြားစည်းရေးပေါ့လေအဲ့ဒီသဘောမျိုးနဲ့တက်မတော်နဲ့သူတို့အများကြီးအပေးအယူလုပ်တယ်တချို့ကလည်းပဲဒါ compromise လုပ်လို့နဲ့အ short ပြီးပြီးတော့နေလာခဲ့တဲ့ဒီကိစ္စကိုမပြောဘဲနဲ့လို့ဆိုခဲ့ပါတယ်ဆိုတော့ NLD ဟာဒီကိစ္စမှာတက်မတော်နဲ့ထိတိုက်ရင်ဆိုင်ဖို့မကြိုးစားခဲ့တဲ့အတွက်ကြောင့်တက်မတော်နဲ့ NLD အစိုးရရမှပြန်လည်ရင်ကြားစည်းရေးကိုဘယ်လောက်ထိအောင်မြင်ခဲ့တယ်လက်တွဲပြီးတော့ဘယ်လောက်ထိလုပ်ခဲ့နိုင်တယ်လို့သုံးသပ်လို့ပါသလဲသုံးသပ်လို့ရပါသလဲ
ဒီ2016ဒီ NLD အစိုးရဖွဲ့ပြီးနောက်ပိုင်းမှာဒီအစိုးရအနေနဲ့ဟိုအ short ပေးတာတွေလိုက်လျောတာတွေရှိတယ်ဆိုတဲ့အတန်နေတော့ဟိုကြားရပါတယ်ဒါပေမဲ့တစ်ဖက်ကကျွန်တော်မြင်တာကတော့ဒီအစိုးရအကြီးအကဲပိုင်းနေနဲ့ဟောတက်မတော်အကြီးအကဲပိုင်းနေချားမှာနိုင်ငံရေးအရတွဲဆုံဆွေးနွေးတာမျိုးကိုမတွေ့ရတော့ဘဲလို့ကျွန်တော်ကတော့မြင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖြစ်လာတဲ့အချိန်မှာအဲ့ဒီနိုင်ငံရေးအရတွဲဆုံဆွေးနွေးလမ်းကြောင်းကိုတက်မတော်နဲ့ဆက်ဆံတဲ့အပိုင်းမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောနောက်အခြားနိုင်ငံရေးပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောတော်တော်ရော့တီရော်ရဲနိုင်စွာနဲ့ပေါ်ဆောင်ခဲ့တာကိုသတိပြုမိပါတယ်။အဲ့ဒီအတွက်ကြောင့်မလို့လူငယ်တဲ့အစိုးရတက်တန်းအတွင်းမှာတက်မတော်နဲ့ဆက်ဆံရေးမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးမှာရောအခြားပါတီတွေနဲ့ဆက်ဆံရေးမှာရောမှန်းကျင်တဲ့နှက်အတွက်မကြိုက်ခဲ့ဘူး။အမျိုးသားပြန်လည်တင့်မြတ်ရေးကိုလည်းပဲချီချီရောက်ရောက်စွမ်းဆောင်နိုင်မှုအပိုင်းမှာအားနည်းချက်လိုအပ်ချက်တွေရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ
်အခြေခံဥပဒေပြင်ဆင်ရေးမှာတက်မတော်ကဘာကြောင့်နဲ့ဘယ်အထိထောက်ခံနိုင်လဲဆိုတဲ့အပေါ်ဥကြောဇန်သားနဲ့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ဆွေးနွေးတင်ပြထားတဲ့ဥကြောဇန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြကြရပါအခုတော့လာမည့်စနေနေ့တရိုက်လီလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတိပေးပါစီရှင
်။ဒေါ်ရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေပြင်ဆင်တော်တော်မှတည်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအရအားပြိုင်မှုတွေလည်းထွက်ပေါ်လာနေပါတယ်။ဖွဲ့စည်းပုံပြင်ရေးမှာအဓိကအဟန့်ကြားလို့မြင်နေကြတဲ့တက်မတော်အနေနဲ့လူဝဲလို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကော်ဝေးဦးစီးချုပ်ကိုယ်တိုင်ပြောထားမှုပဲ။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲ။မဖြစ်မနေပြင်ဆင်ရဘာတွေရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိန့်များလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒါမင်းစနေညဓာတ်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရန်နိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားသတင်းလှော်တွေကိုအလှည့်ပေးကြအောင်ပါရှင
်။ဒီမှာပါကျွန်တော်ရန်နိုင်ပါ တ်စင်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအောက်သားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Wimbledon Tennis ပြိုင်ပွဲမှာတော့ Novak Djokovic နဲ့ Simona Halep တို့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားကြပါတယ်။ Africa နိုင်ငံများဖလားဘောလုံးပွဲမှာတော့ Senegal နဲ့ Algeria အသင်းတို့ Final မှာဘောလုံးကြမှာဖြစ်ပါတယ်။ဘာစလုနာအသင်းကတော့ပြင်သစ်တိုက်စင်မှု Android Griezmann ကို Euro 2020နဲ့ဝယ်လိုက်ဖြစ်ပါတယ်။လူတစ်ပတ်တွင်အောက်သားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ Wimbledon Tennis ပြိုင်ပွဲတွေကတော့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။နောက်ဆုံး Final ပွဲတွေကအမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါပြိဿတ်ဒီဟာကလေးဟင်ကလေးနဲ့ဖြစ်လောက်အောင်ကိုရင်းသက်ရှိမောစီရာကောင်းတဲ့ပွဲတွေဖြစ်ခဲ့ကြတယ်လို့ပြောရမှာပါ။တနင်္ဂနွေနေ့ကအမျိုးသားဖိုင်နယ်မှာတော့လက်ရှိချန်ပီယံ Novak Djokovic နဲ့ Wimbledon ကို၈ချိန်ပိုဆွဲပြီးတော့အမျိုးသားဘက်မှာအများဆုံးရထားတဲ့ Roger Federer ကိုကစားခဲ့ကြပြီးပွဲချိန်က4:58မိနစ်ကြာခဲ့ပါတယ်။ဒါကြောင့် Wimbledon သမိုင်းတစ်လျှောက်မှာတော့ပွဲချိန်အကြုံ2ချိန်ဖိုင်နယ်ပွဲဖြစ်တဲ့ဆန်နေတင်ခဲ့ပါတယ်။ပထမပွဲကိုချိန်နဲ့ကစားပြီးတော့ Djokovic ကဝန်6နဲ့နိုင်လိုက်ပြီးဒုတိယပွဲမှာတော့ Federer က6တက်နဲ့ပြန်နိုင်ပါတယ်။တတိယပွဲမှာတော့ Djokovic ကတခါခွန်6နဲ့ပြန်နိုင်ပြီးတော့ရုဒ္ဓပွဲမှာ Federer က6-4နဲ့ပြန်နိုင်ပါတယ်။နောက်ဆုံးပွဲမှာ Federer က7-9နဲ့ဦးဆောင်နေတဲ့အချိန်မှာ Championship Point လို့ခေါ်တဲ့နောက်ဆုံးမှတ်ကို2ချိန်ဇက်တိုက်ရခဲ့ပေမဲ့မနိုင်ခဲ့တာကြောင့်12-12စီပြေဖြစ်ပြီးတော့ Tie Break ကစားကြတာမှာ Djokovic ကခွန်3နဲ့နိုင်ပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ဒီပွဲမှာ Federer ရဲ့ Service ချီဟာအလွန်ပြင်းထန်ပြီးတော့ပွဲချိန်အတော်များများကိုလည်းအပေါ်စီးကနေထိန်းချုပ်နိုင်ခဲ့ပေမဲ့Djokovic ကကြကုတ်ကြခဲနဲ့နောက်ဆုံးမိနစ်ထိလောဝကိုအလျှော့မပေးဘဲကစားခဲ့တာကြောင့်အနိုင်ရသွားခဲ့တာဖြစ်ပါတယ်။ Djokovic ကတော့ဒီပွဲကသူကစားခဲ့သမျှပွဲတွေထဲမှာထိဆုံးသုံးဝက်မှပါပြီးတော့ချုံးဖို့နောက်ဆုံးတမတ်ပဲလိုတဲ့အနေထားကနေပြန်နိုင်လိုက်တာကမယုံနိုင်လောက်အောင်ပါပဲလို့ပွဲပြီးမှပြောပါတယ်။ Djokovic ကဒီပွဲနိုင်လိုက်တဲ့အတွက် Wimbledon ကို5ချိန်မြောက်ဘူးဆွဲသွားပြီးတော့ Grand Slam ဆုဖလားကိုလည်း16ချိန်မြောက်ရသွားတာဖြစ်ပါတယ်။မြန်မာပြည်နယ်ကတော့စနေနေ့ကကစားခဲ့ကြပြီးတော့အမေရိကန်ကနာမည်ကြီးဆိုရီနာဝီလျံနဲ့ရူမေးနီးယားကဟာလပ်တို့ဝေါ်လူခဲ့ကြတာပါဒီပွဲမှာဆိုရီနာကသူ့ရဲ့ပြင်းထန်လွန်းတဲ့ရိုက်ချက်တွေနဲ့ဟာလပ်ကိုဘယ်ညာမောင်းပြီးပွဲကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းခဲ့ပေမဲ့ဟာလပ်ရဲ့တံပြန်ရိုက်ချက်တွေနဲ့ခက်စစ်ကစားပုံတွေကအရန်ကောင်းခဲ့သလိုဆိုရီနာရဲ့ရိုက်ချက်တွေမှလည်းအမားများခဲ့တာကြောင့်နောက်ဆုံးမှာဟာလပ်ကဆိုရီနာကို6-6နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ပူဆွဲသွားပါတယ်။ဆိုရီနာကတော့သူ့အနေနဲ့အနိုင်ရဖို့အစွမ်းကုန်ကစားခဲ့ကြောင်းဒါပေမဲ့ဟာလပ်ကအကောင်းဆုံးကစားသွားနိုင်ခဲ့တယ်လို့ပွဲပြီးမှချီးကျူးသွားပါတယ်။ဟာလပ်ကလည်းဒီပွဲဟာသူတင်းနစ်ကစားခဲ့တဲ့တန်းတစ်ချောင်းမှာအကောင်းဆုံးကစားနိုင်ခဲ့တာဖြစ်တဲ့ဆိုပြီးတော့ပွဲပြီးစုစုစီမှာပြောကြားခဲ့ပါတယ်။ဟာလပ်အတွက်တော့ဒါဟာဝမ်ဘောဒန်ပြိုင်ပွဲကိုပထမဆုံးနိုင်တာဖြစ်ပြီးတော့ဒုတိယအချိန်မြောက် Grand Slam ဆုဖလားလည်းဖြစ်ပါရဗျာ။ဘောလုံးသတင်းလေးဘက်ကိုဆက်ရရင်တော့အစ်ကျနိုင်ငံမှာကျင်းပနေတဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲမှာ Senegal နဲ့ Algeria အပြင်လေဖိုင်နယ်တက်သွားကြပါတယ်။ဒီဖိုင်နယ်ပွဲစဉ်လေးကိုတနင်္ဂနွေနေ့ကကစားကြတာမှာ Senegal က Tunisia ကိုတကူးကုန်းရှိနေနိုင်သွားသလို Algeria နဲ့ Nigeria ပွဲမှာတော့ဝမ်ဘီကနီမာမာရက်စ်တွင်းနဲ့ဂိုးနဲ့ Algeria ကနဂိုးတကူးနဲ့နိုင်သွားပါတယ်။ဒါကြောင့်စီနီဂေါနဲ့အယ်ဂျီးရီးယားတို့တောက်ကြနေမှာပိုကြီးကြမှာပါ။နောက်ထပ်ဘောလုံးသတင်းတွေကိုဆက်ရရင်တော့ပြင်းထန်တိုက်စင်မှု Android Griezmann ကိုဘာစလိုနာအသင်းကယူရိုငွေ320နဲ့ဝယ်လိုက်ပါတယ်။ဘာစလိုနာက Griezmann ကို9နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့ဇူလိုင်လ12ရက်နေ့ကကြေညာပါတယ်။ဘာစလိုနာကိုဖြောင်းလာတဲ့ပတ်သက်ပြီး Griezmann ပြောတာကတော့
Pues un nuevo reto intentar superarme
ဒါစင်ခုံမှုအစ်စ်ပါကျွန်တော်အနေနဲ့အခုထက်ပိုကောင်းလာအောင်တိုးတက်အောင်လုပ်သွားမှာပါကျွန်တော်အနေနဲ့အသင်းမှနေရာတနေရာရောက်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့အရေးပါတဲ့သူတယောက်ဖြစ်အောင်လည်းလုပ်သွားမှာပါဘာစီလိုနာနဲ့အတူလာလီဂါဖလားရှုံးထက်ဖလားနဲ့ကျွန်တော်မရဘူးသေးတဲ့ချန်ပီယံလိဂ်ဖလားတွေရအောင်လုပ်သွားမှာပါ
ရီဇိုနာဘာစလိုနာနဲ့အတူတနင်္ဂနွေနေ့ကဆွေးနွေးခဲ့ပါတယ်ဒါမဲ့လည်းအက်တလက်တီကိုမက်ဒရစ်အစင်းကတော့Griezmann အတွက်ဘာစလိုနာဘက်ကပြီးတဲ့ကြောင်းရွှေ့ကြီးဟာမလုံလောက်ဘူးဆိုပြီးတော့ပြောနေပါတယ်။ဒါမဲ့လည်းဘာစလိုနာဥက္ကဋ္ဌဂျိုဇက်ဘာတိုမူကတော့ဒီအက်တလက်တီကိုမက်ဒရစ်ဘက်ကအခုလိုပြောတာဟာတရားမဝင်ဘူးဆိုပြီးတော့ပြောကြားလိုက်ပါတယ်။ဆိုတော့ဘာတွေဖြစ်လာအောင်လဲဆိုတာကတော့စိတ်ဝင်စားစရာလို့ပဲပြောရမှာဖြစ်ပါတယ်ဗျာ။ဘာစလိုနာက Griezmann ကိုဝယ်လိုက်ချိန်မှာဘိုင်ယန်မြူနစ်ကလည်းစတူဂတ်မှာကစားနေတဲ့ပြင်သစ်နောက်တန်းလူဘန်ဂျမင်ပေါ်ဘတ်ကိုဝယ်လိုက်ပါတယ်။ဘိုင်ကိုပြောင်းလာတာနဲ့ပတ်သက်ပြီးဘော့ဘတ်ပြောတာကတော့
Ich freue mich
ဒီနေ့မှာဘိုင်ယန်မြူးနစ်ကစားသမားဖြစ်လာတဲ့အတွက်ကျွန်တော်အယံဝမ်းသာပါတယ်။ဘိုင်ယန်အတွက်ကစားရမှာဖြစ်တဲ့အတွက်ဂုဏ်ယူပါတယ်။ဘိုင်ယန်အသင်းကအသင်းကြီးဖြစ်ပြီးအပအကောင်ဆုံး၄သင်းထဲမှာပါပါတယ်။ဘိုင်ယန်နဲ့တူလိဂ်ဖလား၊ချုံထွက်ဖလားနဲ့ချန်ပီယံဖလားတွေကိုရကြင်ပါတယ်။အဲဒါကြောင့်ကျွန်တော်ဘိုင်ယန်ကိုပြောင်းလာခဲ့တာ
ပါ။ဘော့ဘတ်ဟာဘိုင်ယန်မြူးနစ်နဲ့၅နှစ်စာချုပ်ဆုံးလိုက်တာဖြစ်ပါတယ်။သူရဲ့ထူးခြားချက်ကတော့နောက်ထပ်မှာသူဟာနေရာဆုံးကစားနိုင်သလိုအလဲတန်းမှာလည်းကစားနိုင်တာဖြစ်ပါတယ်။အမေသူဘယ်နေရာမှာကစားမယ်ဆိုတာကိုတော့ဒီပြားကပဲသုံးဖြတ်မှာဖြစ်တယ်လို့ပြောပါတယ်။ဘောဘတ်ဟာစူဂတ်မှာ2016ကနေ2019အထိကစားခဲ့ပြီးတော့နှစ်ဂိုးသွင်းပေးခဲ့တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလှော်တွေကိုနားဆင်ခဲ့ကြရတာပါ။VOE မြန်မာပိုင်းစီစဉ်ရဲ့ Asia Set 7 Juru ကနေထုတ်လွှင့်ပေးနေတဲ့နိုင်စင် TV သတင်းလွှာစီစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါတယ်။စလုံးပေါင်းတွေကတော့ INTELSAT17 နဲ့ MEASAT3 တို့ဖြစ်ပါရဲ့ရှင
်။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးစာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA ရဲ့ email VOA American အတံမြန်မာပိုင်းစီစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာမှန်855ကိုစာရေးသွားဆက်သွယ်နိုင်တယ်လို့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်
။ American All Lotor ကလူနည်းစုမျိုးသမီးလွတ်တော်အမတ်တွေပေါ်တမတ်တော်နဲ့ထရန်ကလူမျိုးရေးခွဲခြားတဲ့သဘောမျိုးမချက်ပြီးပြောဆိုခဲ့တဲ့ပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တွေကိုမနေ့ကအောက်တိုဘာအတိပြုမဲခွဲရမှာတော့ဒီမိုကရက်ကိုယ်စားလှယ်အားလုံးဖြင့် Republican Party ဝင်၄ဦးလည်းပါဝင်ခဲ့ပါရဲ့။အမေရိကန်နိုင်ငံသားဖြစ်လာသူတွေနဲ့အသားရောင်ရှိသူတွေပေါ်မွန်ဒီစိတ်တွေစိုးရင်ချောင်းလန့်စိတ်တွေပေါ်ပေါက်လာစေမယ့်တမန်ထရန့်ရဲ့မချက်ပေါ်ပြင်းထန်ရှုတ်ချတဲ့ဆုံးဖြတ်ချက်ကိုတော့ထောက်ခံမဲ့140၊ကောက်ခံမဲ့189မဲနဲ့အတိပြုလိုက်တာပါ။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်မှုကျူးလွန်ခဲ့တဲ့အဖွဲ့ကိုစတင်ထူထောင်သူဖြစ်ဆွဆွဲခံထားတဲ့ပါကစ္စတန်ဘာသာရေးခေါင်းဆောင်ကိုဖမ်းဆီးလိုက်ပါတယ်။ဘာသာရေးခေါင်းဆောင်ဟာဖစ်ဆာယီဆိုသူကိုပတ်ချက်ပြင်းတဲ့ကွန်ဂျာဝါလာမြို့မှာဒီကနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းပါကစ္စတန်အာဏာပိုင်ကပြောဆိုခဲ့ကြတာပါ။အိရတ်နိုင်ငံကတ်ဒေသမြို့တော်အပရီကစတောက်ဆိုင်တစ်ခုမှာတနက်သမားတယောက်ရဲ့ဖြစ်ခဲ့မှုကြောင့်အနည်းဆုံးတူရကီစံတမန်2တည်ဆုံသွားတဲ့အကြောင်းတူရကီစစ်အမှန်တရားဌာနကပြောဆိုလိုက်ပါတယ်။တည်ဆုံစံတမန်ကအပရီမြို့ကတူရကီကောင်စစ်ဝင်ရုံမှာတာဝန်ချနေရသူဖြစ်တဲ့အကြောင်းလဲအနာတူလူသတင်းကဖော်ပြပါတယ်။တခြားလူထုံတော်များလည်းတည်ချေထံရတဲ့အကြောင်းသတင်းတွေထွက်နေပေမဲ့တတလုံးမှာတော့တိကျအတည်ပြုလို့မရသေးပါဘူး။အခန့်ချင်းထဲမှာရွန်ဂျာမွတ်စင်တွေပေါ်ဥပဒေမဲ့တပ်ဖြတ်မှုတွေအတွက်မြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လည်းနဲ့စစ်ဖက်ဆိုင်ရာထိတန်းကောင်ဆောင်တွေကိုအမေရိကန်ကပိတ်ဆို့တံခါးအရေးယူလိုက်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လည်းဒုတိယဗိုလ်ချုပ်မှုကြီးဆိုရင်ဗိုလ်ချုပ်တန်းဗိုလ်ချုပ်အောင်နဲ့မိသားစုဝင်တွေကိုအမေရိကန်ကိုပြည်ဝင်ငွေတားမြစ်တဲ့အစီအစဉ်ကိုတော့မနေ့ကပဲနိုင်ငံခြားရေးဝန်ကြီးဌာနကကြေညာလိုက်ကြပါမြန်မာနိုင်ငံကအစဉ်အမြဲဆုံးစစ်ဖက်ဆိုင်ရာအရာရှိတွေကိုအရေးယူလိုက်တဲ့အစီအစဉ်ဖြစ်ကြေညာရမှာတော့လူခွင့်ရေးချုပ်ဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုမြန်မာစစ်ကအရေးယူတာမျိုးမရှိသလိုမြန်မာစစ်တပ်ကနိုင်ငံအနှံ့လူခွင့်ရေးချုပ်ဖောက်မှုတွေဆက်လက်ကျူးလွန်နေတဲ့သတင်းတွေထွက်ပေါ်နေတာကိုစိုးရိမ်နေကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းကြေညာချက်ထဲမှာပြောဆိုထားပါတယ်
။တင်းချင်းချက်ကိုကိုအောင်လင်းဦးကပြောပြပေးကြတာပါရှင်။ဒီညာအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ LCBL ထရက်ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOE အစီအစဉ်တွေကိုအားပြီးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနေ့တကွာမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. Welcome.